Welcome to the Voice of America in Burmese.
ဒီမဘီယာတော်တာရှင်များဘေးကင်းလုံခြုံနဲ့မနက်ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်အောက်တိုဘာ10ရက်ကြက်သားပရိနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းရှိနေပါတယ်ဗျာမနက်6နာရီကနေ community day တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ကိုတော့ကျွန်တော်ငင်းညာကြီးကတာဝန်ယူတင်ဆက်သွားမှာပါ
အီရန်ကိုလက်တွေ့ပြန်မှုစဉ်းစားနေတဲ့အစ္စရေးဝန်ကြီးချုပ်နဲ့သမ္မတဘိုက်ဒန်ဆက်သွယ်စကားပြောခဲ့ပါတယ်။2025မကျော်ခင်ယူကရိန်းစစ်ပြီးဆုံးမှုသမ္မတဇယ်လင်စကီတွက်ဆနေပါလေ။မီလ်တန်မွန်နိုင်ပြီးအတွက်ဖလော်ရီဒါပြည်နယ်မှာကြိုတင်ပြင်ဆင်နေကြပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်ကရင်နဲ့စကိုင်းတိုင်းတွေကစီးရဲသတင်းပိပုတ်ချက်ချင်းမာစစ်ကောင်စီကသကောင်စင်းကောက်ယူနေတဲ့အခြေအနေထိုင်းကခေါ်ယူမယ်ဆိုတဲ့မြမအရေးဆွေးနွေးပွဲအလားအလာစားတဲ့မြမအကြောင်းသတင်းပေးပို့ချက်နဲ့ဆောင်းပါးတွေနဲ့အတူကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးအကြောင်းစိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်းပါးကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ် Editor နဲ့ဆွေးနွေးကန်းလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နဲ့တပတ်တွင်အားကစားသတင်းတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ခင်ဗျာ။အရင်ဆုံးတော့ဒီကနေ့မနေ့ထိတက်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါမယ်။
အစ္စရေးကအီရန်နဲ့မကြသေးခင်ကမစ္စိုင်းတုံးတက်ခဲ့မှုတွေအတွက်တုံ့ပြန်မှုစဉ်းစားနေသလိုဂါဇာနဲ့လေဗနန်မှာဆက်လက်ထိုးစစ်ဆင်နေချိန်မှာပဲဗိုလ်တဖူးနေကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ဒီဖုန်းဆက်သွယ်ပြောဆိုမှုကဩဂတ်စ်လ27ရက်ကစပြီးပထမဆုံးချိန်ပြောဆိုမှုဖြစ်ပါတယ်။ဒုသမ္မတကမ်မလန်ဟဲရစ်ပါဝင်ရောက်ပြောဆိုရတယ်လို့သမ္မတအင်ဗျူကပြောပါတယ်။အီရန်ကအောက်တိုဘာ10ရက်နေ့မှာအစ္စရေးကိုပယ်တင်တဲ့ဒုံးကျည်အလုံး200လောက်နဲ့ပြတ်ခတ်တာအတွက်ဘယ်လိုတုံ့ပြန်ရမလဲဆိုတော့ကိုအစ္စရေးဝန်ကြီးချုပ်ကစဉ်းစားနေပါတယ်။သမ္မတဘိုင်ဒန်ကတော့အီရန်ရဲ့နျူကလ িয়ার ဓာတ်ပေါင်းဖို့နေရာတွေကိုအစ္စရေးကလေကြောင်းတိုက်ခိုက်မှာကိုမထောက်ခံပါဘူး။ဒီချိန်ထဲမှာပဲဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်18ဦးတည်းမနေသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါဟာဂါဇာလယ်ပိုင်းကနူစရတ်နဲ့ဘူရက်ဒုက္ခသည်စခန်းတွေနဲ့ဂါဇာမြောက်ပိုင်းကဂျဘာလီယာဒုက္ခသည်စခန်းတွေကိုထိမှန်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့ဒီဗိုလ်တဖူးနဲ့တိုက်ခိုက်မှုဟာဂါဇာကဟမ်မတ်စစ်သွေးတော်တွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုလို့ပြောပါတယ်။ရုရှားနဲ့ယူကရိန်းတို့ရဲ့တိုက်ပွဲအခြေအနေကယူကရိန်းမှာကျုံနေရတဲ့စစ်ပွဲဟာ2025ထက်နောက်မကျပဲအဆုံးသတ်သွားမယ်ခြေလှမ်းတွေလှမ်းဖို့အတွက်အခွင့်အလမ်းဖန်တီးလာတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကဗိုလ်တဖူးနဲ့ယူကရိန်းနဲ့အရှေ့တဥရောပနိုင်ငံတွေရဲ့တတိယအကြိမ်မြောက်ထိပ်သီးအစည်းအဝေးမှာပြောပါတယ်။ခရိုအေးရှားနိုင်ငံဒူဘရော့နီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးမှာယူကရိန်းသမ္မတကပြောတာပါ။အခု2024ခုနှစ်မကုန်ခင်လတွေအတွင်းမှာယူကရိန်းနဲ့သူ့မဟာမိတ်တွေအတွက်ငြိမ်းချမ်းရေးနဲ့ရေရှည်တည်ငြိမ်ရေးပေါ်ပေါက်လာဖို့လှုံ့ဆော်နိုင်မယ့်အခွင့်အရေးရှိနေတယ်လို့ပြောပါတယ်။ဒီလိုလုံနိုင်ဖို့အတွက်အမေရိကန်ပါဝင်အဓိကမဟာမိတ်တွေထောက်ပံ့ကူညီမှုပေါ်မှာမူတည်နေတယ်လို့ပြောပါတယ်။ယူကရိန်းရှေ့ပိုင်းဒေသတွေကိုရုရှားကပုံမှန်တိုးပြီးတိုက်ခိုက်နေချိန်မှာယူကရိန်းကအနောက်မဟာမိတ်တွေပြည့်တဲ့တာဝန်ပြည့်လက်နက်တွေနဲ့ရုရှားပိုင်နဲ့အတွင်းပိုင်းအထိပြစ်ခတ်ခွင့်ရဖို့ယူကရိန်းကတောင်းခံနေတာလည်းဖြစ်ပါတယ်။ယူကရိန်းတပ်တွေကရုရှားနယ်စပ်ကိုကျော်ဖြတ်ပြီးခတ်စ်ဒေသအနောက်ပိုင်းကိုဝင်ရောက်ထိုးစစ်ဆင်နေတာနှစ်လရှိသွားပါပြီ။ယူကရိန်းသမ္မတကသူ့ရဲ့အောင်နိုင်ရေးအစီအစဉ်ဟာဥရောပဒေသတည်ငြိမ်ရေးအတွက်အစီအစဉ်လို့ပြောပါတယ်။အမေရိကန်အရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်တွေကိုအားဖြင့်ဟာရီကိန်းမီလ်တန်ဗိုလ်တဖူးနေမှာဝင်ရောက်လာမှာဖြစ်တဲ့အတွက်လေပြင်းတွေတိုက်ခတ်ပြီးမိုးတီးထံမဲ့အပြင်အသက်ကိုပါအန္တရာယ်ပေးနိုင်တဲ့မှုန်တိုင်းဖြစ်တယ်လို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ဖလော်ရီဒါပြည်နယ်ကိုဥတီပြီးတိုက်ခတ်လာတဲ့ဟာရီကိန်းမီလ်တန်ဟာဗိုလ်တဖူးနေအစောပိုင်းမှာတနအီလေတိုင်းနှုန်း155မိုင်လောက်ရှိလာပြီးဒါဟာပြင်းအဆင့်၄ဖြစ်လာတာပါ။သူနဲ့အတူအမေရိကန်ကန်ယူတန်းတစ်လျှောက်လေဆင်နှမုံးတွေပါတိုက်ခတ်ပြီးမိုးလဲတီးထန်စွာရွာသွန်းနေပါတယ်။အမေရိကန်မျိုးသားဟာရီကိန်းစင်တာရဲ့ကြိုတင်ခန့်မှန်းချက်အရဗိုလ်တဖူးညပိုင်းဒါမှမဟုတ်ကျက်သပတေးမနက်ပိုင်းမှာဖလော်ရီဒါအနောက်အလယ်ပိုင်းကန်ယူတန်းဘက်ကနေကုန်းတွင်းပိုင်းဘက်ဝင်လာမယ်လို့ခန့်မှန်းထားပြီးဒါဟာအဖြစ်အစီအကြီးမားဆုံးဟာရီကိန်းတစ်ခုဖြစ်လာနိုင်တယ်လို့ပြောပါတယ်။ဝင်ရောက်မဲ့နေရာတွေထဲမှာ1921ခုနှစ်ထဲကဟာရီကိန်းဒန်ကနေလွတ်ကင်းနေတဲ့လူကြီးသုံးထက်သမှသုံးသန်းနေထိုင်တဲ့တမ်ပယ်ဘေးဒေသလည်းပါပါတယ်။နေပြင်းတိုက်ခတ်ပြီးလှိုင်းကြီးနိုင်တယ်လို့လှိုင်းဟာ10ဘေးကနေ15ဘေးလောက်ထိမြင့်မားနိုင်တယ်လို့ခန့်မှန်းထားပါတယ်။ ဟာရီကိန်းမုန်တိုင်းလမ်းကြောင်းချက်ရဖလော်ရီဒါပြည်နယ်တွေကလမ်းမတွေပေါ်မှာတော့တနင်္လာနေ့အင်္ဂါနေ့တွေကဘေးလွတ်ရာရှောင်းတဲ့ကားတန်းတွေနဲ့ပြည့်နှက်နေတာပါ
VOA မြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bin Juru, Damahoe Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA မြန်မာဝိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ VOA American တဲ့ချက်တဲ့ရင်းနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းဆိုရရဲ့နိုင်ငံသားရှိစီရပ်ပေါင်း120စီမံချက်အရလေးလာတွင်နိုင်ငံသား2သိန်းကျော်ကိုစစ်ဆေးမှုကနေနိုင်ငံသားတွေလုတ်ကန်ခွင့်မရှိတဲ့အလုတ်ကိုလုတ်ကန်နေသူနဲ့အထောက်ထားမဲ့မြန်မာအလုတ်သမား1300နီးပါးဖမ်းဆီးရမိတယ်လို့ထိုင်းအလုတ်သမားဝန်ကြီးဌာနကအောက်တိုဘာ9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဇွန်လ5ရက်ကနေအောက်တိုဘာ2ရက်နေ့အထိလေးလာတွင်စစ်ဆေးတဲ့နိုင်ငံသား2သိန်းကျော်ရမှာမြန်မာကအသိနီးပါးစစ်ဆေးခံရတာဖြစ်ပြီးအဖမ်းဆီးလိုက်တဲ့နိုင်ငံခြားသား2063ဦးထဲမှာမြန်မာက1289ဦးပါတယ်လို့မြန်မာရှေ့ပြောင်းအလုတ်သမားအရေးလုပ်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုတ်သမားရေးရာတာဝန်ခံဦးမင်းဦးက VOA ကိုပြောပါတယ်အဖမ်းခံရတဲ့မြန်မာအများစုဟာထိုင်းနိုင်ငံတွင်နိုင်ငံခြားသားတွေလုတ်ကန်ခွင့်မရှိတဲ့အလုတ်28မျိုးတည်းကရေးရောင်းတဲ့အလုပ်ကိုအများဆုံးလုပ်ကင်နေသူတွေဖြစ်တယ်လို့လည်းပြောပါတယ်။အဖမ်းခံတဲ့တခြားနိုင်ငံသားတွေထဲမှာကမ်ဘောဒီးယားက300နီးပါး၊လာအိုစ်နိုင်ငံသားက300ကျော်နဲ့ဗီယက်နမ်40ကျော်ပါတယ်လို့အလုပ်သမားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာအကြက်တဲဖြစ်ရှင်ရေးဟာဒေသရင်းတည်ငြိမ်ရေးအတွက်အရေးပါတယ်လို့အင်ဒိုနီးရှားဒုသမရမာရုဖ်အမင်ကလာအိုစ်နိုင်ငံဗီယက်ချင်းမှာပြုလုပ်တဲ့44ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာပေါ်ဖူးနေကတင်ပြခဲ့ပါတယ်။ဒေသရင်းမှာနိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်ရင်းနဲ့မြန်မာအကြက်တဲဖြည့်ရှင်ရေးဟာအာဆီယံရင်ဆိုင်နေရတဲ့ဒေသရင်းတည်ငြိမ်အေးချမ်းမှုအတွက်အဓိကစိန်ခေါ်မှုကြီးနှစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။မြန်မာအကြက်တဲဖြည့်ရှင်မှုအတွက်အာဆီယံဘုံသဘောတူညီချက်5ရပ်အတိုင်းဆက်ပြီးဆောင်ရွက်ဖို့လိုအပ်ကြောင်းနဲ့မြန်မာပြည်သူတွေအတွက်အခွင့်အရေးတွေတိုးပြီးပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်ရိုဟင်ဂျာပြဿနာအဖြေရှာရေးအတွက်အာဆီယံအခွင့်အရေးကိုတောင်းခံဖို့လည်းပန်ကြားတာပါ။နိုင်ငံတကာကနေလိုက်နိုင်ရမယ်ဥပဒေကိုမလိုက်နာဘူးဆိုရင်ဂါဇာမှာမြင်နေရတဲ့အစ္စရေးအထူးစစ်ဆင်မှုလို့နိုင်ငံတကာဥပဒေအတွက်အယုံကြည်ပြက်ပြားလာနိုင်ပြီးအပြန်အလှန်ယုံကြည်မှုတွေလျော့ပါလာနိုင်တယ်လို့ပြောပါတယ်။ဒါဟာတောင်တိုပင်လယ်ပြင်အပဝင်ထိတ်တိတ်ပဋိပက္ခဖြစ်လာနိုင်တဲ့နေရာတွေအတွက်အကျုံးဝင်တယ်လို့ထောက်ပြခဲ့ပြီးဒီဥပဒေတွေထဲမှာကုလသမဂ္ဂရဲ့1982ပင်လယ်ရေကြောင်းဆိုင်ရာလိုက်နိုင်ရမယ်ဗရင်းညင်အာဆီယံမိတ်ဖက်နဲ့ပူးပေါင်းဆောင်မှုစာချုပ်အပြင်ဘာလီမူဝါဒဆိုင်ရာတွေပါပါဝင်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြန်မာအရေးနဲ့ပတ်သက်ပြီးသူ့ရဲ့ Laos ခေစဉ်အတွင်းဒေသရင်းခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဒါပြင်အိန္ဒိယအနေနဲ့မြန်မာအကြက်တဲအတွက်တွေ့ဆုံဆွေးနွေးရင်းနီးလန်းနေပဲအဖြေရှာဖို့အတွက်ခိုင်ခိုင်မာမာရပ်တည်နေတယ်လို့အိန္ဒိယနိုင်ငံရဲ့အတွင်းဝင်ဂျက်တီမဇမ်တာကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဝန်ကြီးချုပ်မိုဒီဟာလာအိုစ်ကဦးစီးချင်းပါမယ်2022ချိန်မြောက်အာဆီယံအိန္ဒိယထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်အောက်တိုဘာ10ရက်က17ရက်အထိဗီယန်ချန်းကိုသွားရောက်မှာဖြစ်ပါတယ်။ဒေသရင်းထိပ်တန်းခေါင်းဆောင်တွေနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ဖို့ရှိတဲ့အတွက်မြန်မာအရေးကိုဦးစားပေးပြီးဆွေးနွေးမယ်လို့ညွှန်လင်းရအောင်လည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံအချက်၅ချက်ပါဘုံသဘောတူညီချက်ကိုရောအိန္ဒိယနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အာဆီယံအထူးကိုယ်စားလှယ်လှုပ်ဆောင်မှုအတွက်ပါထောက်ခံကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခြေအနေဟာတင်းမာနေစေဖြစ်ပြီးအကြမ်းဖက်မှုတွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာဟာဒေသရင်းလုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာတယ်လို့လည်းပြောပါတယ်။
ကြတာပရိနေမနဲ့ထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာအခုတော့ကရင်ကစည်ရဲအချင်းနေသတင်းပေးဖို့ချက်နဲ့သတင်းပေးဖို့ချက်ကဏ္ဍကိုစတင်ပါမယ်ဖာပွန် KI ဘူးတုံမျိုးနယ်နဲ့ညောင်လေးပင်ခရိုင်တွေမှာ drone တွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားသေဆုံးမှုတွေရှိနေတယ်လို့ကရင်မျိုးသားစီယုံ KNU ကထုတ်ပြန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမှာပေးပို့ထားပါတယ်ဗျာ
ကရင်အမျိုးသားစီယုံဖာပွန်ခရိုင် ဘူးတုံမျိုးနဲ့ဒေလော့ဘူးဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေးချောင်းကနေဘုံကျဲတက်ခတ်ခဲ့တာကြောင့်အောက်တိုဘာလ5ရက်နေ့ကအရက်သားပြည်သူ2ဦးသေဆုံးသွားပြီးသေဆုံးသွားသူတွေကတော့အသက်25နှစ်အရွယ်စောဖာနူးနဲ့သူ့ရဲ့သမီးဖြစ်သူအသက်3နှစ်အရွယ်နော်မှုနော်တို့သေဆုံးခဲ့ရကြောင်းညောင်လင်းပင်ခရိုင်မုံမြို့နယ်ရွာတိကျေးရွာဘက်ကတော့ဒရုန်းနဲ့ဘုံသုံးလုံးကျဲချခဲ့ရမှာကျေးရွာနေအသက်55နှစ်အရွယ်ဒေါ်ရင်ထွေးဦးကောင်းထိမှန်တေဆုံးသွားခဲ့ရတယ်ဆိုပြီးကရင်မျိုးသားစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲကျေးရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာဖြစ်ကြောင်းဒီအတွက်အရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းကိုလည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်းအခုလိုပြောပါတယ်
ဒီလိုတော့များများကသူတို့ကဒီရင်ဆိုင်ကြည့်တော့လောကအမိကြီးရဲ့ချက်ရှိရှိတော့လောကဒီရာဒီဆဲကိုလည်းနဲ့ဒီကရတဲ့ရောက်ဆောင်တာရှိတယ်။နောက်ဒီဒေါက်တာဆာမီပြုလုပ်တာရှိတယ်။ဒီပုံမှန်တော့ကဒီဒီခုလိုလောဝါဒီဒီတကယ်ဒီကောနော်ဟိုသူဆိုင်နေတာမျိုးဖြစ်နေတာပေါ့။ဒီလိုသူကဟိုသူတို့ရဲ့မြင်နေတဲ့ခါကတည်နေလို့ရှိတဲ့ပုံမှန်ဒီလိုပဲတီးလိုက်တာသွားလိုက်ပေါ့နော်။ဒီနေ့ရည်ရည်နဲ့ရှိတယ်။
ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာလည်းဒီအပိုင်းအတွင်းမှာလေကြောင်းကနေဒရုန်းနဲ့ရွာတွေကိုဘုံကျဲတိုက်ခတ်ခဲ့တာကြောင့်ကျေးရွာပြည်သူတွေထိခိုက်သေဆုံးတာရှိခဲ့တယ်လို့လည်းမုံဒေသခံတဦးကပြောပါဗျ။အများ
အားထုတ်တဲ့နေရာမကြာမကြာပဲတစ်ပတ်တစ်ခါလောက်၅ရက်တစ်ခါလောက်တစ်ခါကျရင်နေ့ရက်သုံးရက်ဆက်တိုက်အဲအလုံးကြီးကသူပဲထိုင်ထုတ်နေတာပဲ။သူကတော့ပုံမှန်ပဲပေါ့သူကပြည်သူကိုပဲသူကအမုန်းထားတာပါ။သူကအစ်ကိုရဲနဲ့ကရင်ကိုသူတိုက်မနိုင်နဲ့ဒီရွာပြည်သူတွေပဲသူအညှိုးထားပြီးတော့ရွာကိုတော့ခတ်ပေးတာ
။ကြီးရွာတွေတဲကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေအပြင်ဒေသခံကြေးရွာသားတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတာတွေလည်းရှိခဲ့တယ်လို့လည်းမုံမြို့နယ်တဲကပြည်သူတွေကဆိုပါတယ်။အဲ့ဒီဒေသဘက်မှာတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေရှိတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ရင်ဆိုင်တိုက်ပွဲတွေမလုပ်တော့ဘဲဒေသခံပြည်သူတွေရှိရာနေရာကိုပဲဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်။
ခုတော့စကိုင်းတိုင်းထဲကစစ်ရေးသတင်းကိုကြည့်အောင်ပါဗျာ။စကိုင်းတိုင်းထဲမှာလည်းဒီပဲရင်ရေဦးကမ်ဘလူမြို့နယ်တွေမှာစစ်ကောင်စီဘက်ကတိုက်လေရင်ဒရုန်းတွေနဲ့ဘုံကျဲတာကြောင့်ဒေသခံတွေထိခိုက်သေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေနဲ့ကာဝေးတပ်တွေဘက်ကပြောပါတယ်။စစ်ကောင်စီဘက်ကတော့တုံ့ပြန်တာမရှိပါဘူး။အဲဒီကစစ်ရေးအခြေအနေသတင်းပေးဖို့ချက်ကိုတော့မအေးတန်နာကျော်ကဆက်ပြောပြပေးပါမယ်
။စကိုင်းတိုင်းဒီပဲရင်မြို့နယ်မြို့ပေါ်ကိုမနေ့ကအောက်တိုဘာ6ရက်ညနေ 9:00 ခွဲဝန်းကျင်တော့မှာစစ်ကောင်စီကတိုက်ခိုက်ရေးဂျက်လေယာဉ်နှစ်စီးနဲ့ကိုကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ People's Defense Comrade ကသတင်းပြန်ကြားရေးတာဝန်ခံထုခန့်စောအမေသားကပြောပါတယ်။ဒီပြည်မျိုးနယ်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ဒီဖိုက်တာနှစ်စီးလုံးကဒီကျွန်တော်တို့ဒီတပည့်ရင်မျိုးပေါ့ဗောနော်ဘချားလဲသူတို့နှစ်စီးလုံးပေါက်ဝဲပြီးတော့ဒီကိုကြိမ်ထက်မနဲ့လေကြောင်းဘုံကျဲတိုက်ခိုက်သွားတယ်လို့သူတို့မျိုးတဲ့ထိခိုက်မှုအခြေအနေပေါ့နော်ဒီနေအိမ်တိုက်တာတွေပျက်စီးမှုအခြေအနေကတော့လက်ရှိကျွန်တော်တို့ဒီရှိရသည်ပြတပည့်ရင်မျိုးကိုဖတ်တိုက်ပွဲမှာဖြစ်ဖက်နေသူတို့မထင်သလိုကြောက်လန့်ပြီးတော့ဗောနော်ဒီဖိုက်တာနဲ့ဘုံလာချဲတာတွေကတော့ဒီပြီးခဲ့တဲ့ဒီစက်တင်ဘာလထဲမှာလည်းလာချဲတယ်။နောက်ပြီးဒီလာတဲ့ပေါ့နော်ဒီအော်တိုဘာလဒီ9ရက်နေ့ကလည်းလာချဲသွားတယ်။ဒါဒီကနေ့လည်းဒါအခုနှစ်စီးနဲ့လာချဲတယ်ပေါ့နော်။ကိုမကဒေါ်လာရင်းအားစုတွေထပ်ပြီးတော့ဒီတိုက်ခိုက်လာမှာစိုးရိမ်တဲ့အတွက်ပေါ့နော်စက်ကောင်စီကအခုလိုပဲမထင်သလိုဒီအကြောင်းပဲတက်တက်ပေါ့နော်။ဘုံကျဲတိုက်ခိုက်တာဘုံကျဲတိုက်ခိုက်တယ်လို့ပဲခန့်မှန်းရတယ်ဗျ။
ရေဦးမြို့နောက်ချမ်းကတင်းတင်ရန်ကျေးရွာဈေးနီကိုအော်တိုဘာလ10ရက်ညနေ6:00ဝန်းကျင်မှာစစ်ကောင်စီဘက်ကနေပြီးတော့ကျဲတိုက်လေရင်နဲ့ပုံကျဲခဲ့တဲ့6လသားအရွယ်ကလေးငယ်တဦး6နှစ်သားအရွယ်ကလေးငယ်တဦးနဲ့ကလေးမိခင်တို့စုစုပေါင်း3ဦးသေဆုံးခဲ့ပြီးတော့2ဦးထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံကပြောပါတယ်
။9ရက်10လ2024မှာဟွာပေါ့ညကင်း9နာရီ10နာရီတော့မှဒီဘုံကကျဲတယ်ဒီလူကြောင့်လာကြတော့အိမ်လေးအိမ်ပေါ်မှာပြုတ်ကျပြီးတော့လူသမီးအသက်50ဝန်းကျင်လူသမီးတယောက်ဟိုဒီချက်ချင်းပြီးဆုံးနေတော့လေခါကြတော့ကျွန်တော်တို့ရှင်းရဆေးလာ2024ပြည့်ရလေးလေးခြားတယ်အိမ်ဒီမှာလည်းဒုတိယကြိမ်လာပြည့်ကြည့်ရနေမျိုးကျပြီးတော့ရှစ်လသားရေကလေး6နှစ်သားရေကလေးမိခင်ရေပေါ့နော်ဒီကကြတော့ဒီလိုလေပို့ချင်ပြီးပြီးဆုံးသွားတယ်ဗျာပထမရဲ့ဘုံကျဲတော့အလုံးရှောင်သွားကြတယ်ဆောင်သွားပြီးတော့9ရက်နေ့ဘုံကျဲတွေကရှောင်းသွားကြပြီးတော့ကျွန်တော်တို့10ရက်နေ့နဲ့9ရက်နေ့မှာကျတော့အဲ9ရက်နေ့မှာပြီးဆုံးသွားတဲ့ NDG ရဲ့ဒီကဟိုရက်လေရှိရပါလို့ရက်လေဆိုတာကျွန်တော်တို့ ဒီကြော်လေးရဝိုင်းကြပြီးကြပြီးချက်ပြကြတာဆိုတော့ကြောက်ဦးတချို့ကပြန်ဝင်ကြတယ်ပေါ့ဒီကြရာပြင်းပြကြပြီးတောင်းပြန်ပြန်ဝင်ကြတယ်အဲ့ဒီလေးအချိန်အဲ့ဒီညနေမှာပဲရှင်းညနေမှာပဲတစ်ခါထွက်ချက်ချလိုက်တာခုချိန်ကြတော့ကျွန်တော်တို့ဒီတနေ့ကကြီးရတယ်20တဲ့ကြီးရပလီတွေကကျွန်တော်တို့ငါးရွာ၆ရွာလောက်လူကြီးအပြင်ကျွန်တော်တို့၃00ကြီးလောက်ကတော့ဖြစ်ဆောင်ကြရကြဟုတ်
ဒီအုံမြုံနယ်ကင်းအုံမြုံနယ်အဆက်မှာရှိတဲ့မုံတိုင်းပင်စံပြကြေးရွာကိုလည်းအော်တိုဘားလ9ရက်နေ့ကစစ်ကောင်စီတပ်ကနေပြီးတော့ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတော့ဒေသခံတချို့ထိခိုက်ခဲ့လို့ဆိုပါတယ်ကမ်ဘလူမြို့နယ်ကကြီးစုကြေးရွာကိုလည်းအော်တိုဘားလ9ရက်နေ့ကစပြီးတော့300ဇက်တိုင်ဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံတွေထိခိုက်ခဲ့ကြရတယ်ဘုံကျ
တိုက်ပွဲတွေမရှိဘဲနဲ့လေးကြောင်းကနေပြောဘုံကျဲတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါလိမ့်စစ်ကောင်စီနဲ့ဖြူစော်ကြီးတပ်တွေကခြေရွာတွေအတွင်းကို drone နဲ့ဘုံကျဲတာဟာဝေဇာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်ဒေဆုံးတာတွေလည်းရှိနေပြီးတော့ထိခိုက်သူတွေကိုကုသပေးဖို့စေဝါလိုအပ်နေတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နေမြေရှင်းနေရတာဖြစ်တယ်လို့ထုတ်ပြန်နေရှိတာပါဒလမြေနယ်မြေရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာဆေးဘေးဆောင်အခြေတွေကနေ့စဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေရပါတယ်ရှင
်။အခုတော့ချင်းပြည်မှာသကောင်စင်းကောက်နေတဲ့အခြေအနေကြည့်အောင်ပါဗျာ။ချင်းပြည်နေရာအတော်များများမှာစစ်တပ်ဘက်ကသကောင်စင်းကောက်ယူနိုင်တာမရှိဘဲမြို့ရဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ချင်းရဒေသခံတွေကပြောပါတယ်။သကောင်စင်းကောက်ယူမှုမှာပူပေါင်းသူတွေကိုကာဝေးတပ်ဖွဲ့တွေကဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်။ဒီကြောင့်ပြည်တွင်းသတင်းပေးပို့ချက်ကိုတော့ဥတ္တမောင်တန်းကဆက်ပြောပြပါမယ်။
စစ်ကောင်စီကနှစ်ပတ်တာပြည်လုံးကျွတ်သကောင်စင်းကောက်ယူနေတဲ့အခါချင်းပြည်နယ်မှာတော့စစ်တပ်ထိန်းချုပ်ထားတဲ့မြို့ကိုမြို့မြို့ပေါ်နေရာတချို့မှာသာသကောင်စင်းကောက်ယူနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖလားမြို့ပေါ်မှာစစ်ကောင်စီကသကောင်စင်းကောက်ပေးမဲ့စစ်ဘေးရှောင်တွေများပြားတဲ့အတွက်စစ်ကောင်စီဝန်ထမ်းတွေရှိတဲ့နေရာတချို့မှာသာကောက်ယူနိုင်တယ်လို့ CNO CNTF ပြောရေးဆိုခွင့်ရှိသူ Slide TV ကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့ဖလားကဟိုရက်ကွက်ရှိကွက်ရှိတယ်အမရကောရှိကောမာလေကကဒီမြို့ရဲ့အဆုံးဖက်မှာရှိတော့အဲ့နေရာမှာဆိုတော့သူတို့ကလုံးဝအောက်နိုင်တဲ့အခြေအနေမှာမရှိဘူးဒါပေမဲ့ဒီမြို့တွင်းထဲမှာရှိတဲ့လေရကကိုတော့သူတို့နေရာကွက်ချသူတို့ကောက်ရရှိတယ်အိမ်တိုင်းလည်းကောက်လို့မရဘူးတော့ problem ပြီးသူတွေကရှစ်ချောင်းတဲ့သူကပုံများတော့အဲ့လိုမျိုးပေါ့လေနောက်ပြီးတော့ကျွန်တော်တီတလာတော့ဒီအစိုးရဝန်ထမ်းအင်ယာတို့ဒီစီဒီမလုံးတဲ့သူတို့အင်ယာမျိုးပါတော့အလောက်ပဲသူတို့ကောက်တာပါဟောဒီသူတွေအားလုံးအင်းတော့လည်းမကောက်ပါဘောကျွန်တော်တို့ဟိုပါအမေခံရုံတက်နေတို့လောက်တာ
ပါစစ်ကောင်စီကတကောင်စင်းကောက်တာကိုကောက်ခွက်ပြီးပြည်သူလူထုအနေနဲ့မပူပေါင်းကြဖို့ပူပေါင်းပါဝင်သူတွေကိုထိရောက်စွာအရေးယူမယ်လို့ချင်းညီနောင်အဖွဲ့ကလည်းစက်တင်ဘာလ30ရက်နေ့မှာထုတ်ပြန်ထားခဲ့ပါတယ်ချင်းညီနောင်အဖွဲ့ထိန်းချုပ်မြို့6မြို့ဖြစ်တဲ့မတူပီမင်းတက်ကပက်လက်ဖလန့်တီးတိမ်တွန်းဆန်မြို့တွေမှာတကောင်စင်းကောက်တာရှိပေမဲ့စစ်ကောင်စီနဲ့ပူပေါင်းသူတွေကိုအရေးယူခဲ့ပြီးဆက်ပြီးတော့လည်းအရေးယူသွားမယ်လို့ချင်းညီတော်အဖွဲ့ကဆိုပါတယ်စစ်ကောင်စီအလူရဲ့အနှဲငယ်ကိုသာကောက်ယူနိုင်တာဖြစ်ပြီးကောက်ယူတဲ့အချက်လက်တွေကမှားယွင်းမယ်လို့လည်းချင်းညီတော်အဖွဲ့ပြန်ကြားရေးအဖွဲ့ဝင်ဆလိုင်းဘွေအုပ်ကအခုလိုပြောပါတယ
်ကျွန်တော်မတူပြရဲ့အနီးဆုံးမြို့နယ်ဖြစ်တဲ့ပလောဝဆိုရင်လည်းချင်းပြည်နယ်မှာလူဦးရေအများဆုံးမှာပါတယ်ပေါ့ဒါပေမဲ့အဲ့ဒီပလောဝမှာကလုံးဝစစ်ကောင်စီလည်းမရှိတော့ဘူး။ရန်ရလည်းမလဲပတ်တော့တဲ့အတွက်ကြောင့်မလို့ဒီမျိုးနယ်ဟာလည်းလုံးဝသူတို့ကကောက်ခံနိုင်မဲ့နေထားတော့မရှိဘူး။ဆိုတော့ခြုံပြီးပြောရရင်တော့ချင်းပြည်နယ်ရဲ့ဒီ area တော်လကောင်းလူဦးရေတော်လကောင်းစစ်ကောင်စီကအချက်လက်ကောက်ခံနိုင်တဲ့ရာခိုင်နှုန်းကတော်တော်လေးနည်းပါတယ်။သူတို့ကောက်ခံလိုက်တဲ့ချင်းပြည်နယ်ရဲ့အချက်လက်တွေကဒီဆေးရခိုင်နှုန်းတော်မပြည့်တဲ့အချက်လက်တွေပဲဒါသူတို့ကရမယ်ပေါ့လေ။လုံးဝမှန်ကန်မှုလည်းမရှိနိုင်သလိုဒါအတိတ်ပဲလည်းရှိမှာမဟုတ်ဘူးပေါ့နော်အဲ့ဒါတွေတော့ရှိတယ်ချင်းညီနောင်ထုတ်ရှားနေမိတွေထဲမှာဒီဆက်လက်ပြီးတော့မှတကောင်စင်းတွေကောက်ခတ်နေမယ်ဆိုရင်တော့ချင်းညီနောင်အနေနဲ့ဒီထုတ်ပြန်ထားတဲ့အတိုင်းပေါ့နော်ဒါအရေးယူခဲ့တာလည်းရှိပြီးဆက်လက်ပြီးတော့မှကျတို့ပြင်းပြင်းထန်ထန်ကိုကျတို့အရေးပြုဖို့ရှိပါတယ်လို့ထုတ်ပြန်ချက်တွေထုတ်ရက်သားနေပေါ့နော်သူတို့ကမလိုက်တာပဲနဲ့ကောက်ခတ်နေမှုပေါ့ကိုကျတို့ဖန်ဆီးထားတာတွေရှိတယ်အဲ့ဒီဖန်ဆီးထားတဲ့သူတွေကကျတို့ထိမ့်သိမ့်တဲ့အနေထားပေါ့နော်သင်တင်ပြီးတော့မှကျွန်တော်ကရှိတယ်ဒီအပြစ်ပေးအေးအေးယူမှုပိုင်းကတော့ကျွန်တော်တို့ကဆက်လက်လှုပ်ဆောင်ဖို့ရှိပါတယ်
2014年ドンガレンでまあエンディアンネザーリコーダーのとかそういうまあカウンターゲレニアレシゲラゴデザバンドウガアクルピョバレ。ああ、2014年ドンガボとかそういうのそんかぶらがじゃあ、じゃあどうリコーダーミュウかシランカウンシリーか停車でそれをアクルミュウかCDFフォローラムティンチュウモアマシレフォーマナイレパニレビアああ、タナサンヤルレムシロブそれ
ตะกองสิงห์ก็ก้าวลงไม่ได้ครับมาเลยก็มาเสร็จได้จริงๆลงชุดตะกองสิงห์ก้าวอยู่ดาผิดๆณท่องสะเลกูเนี่ยมาไต่ป่วยผิดป๊าနေได้ยะไคปีเนี่ยกะชิงๆเนี่ยเกยปีเนี่ยเนี่ยตะชุก็ล้วยปีตะไนงานลูกก้าวอยู่နိုင်แก่บินเนี่ยสิทธิ์ตักก็อาราใต้ปีหลอกไปมาတော့สิทธิ์ตักทิ้งชุบท่าได้မျိုးကြီးတွေก็ล้วยลูกกาป่วยตักป่วยนี่ทิ้งชุบท่าได้မျိုးอดอเมียๆมาสิทธิ์กองสิก็ตะกองสิงห์ไม่ก้าวอยู่နိုင်แก่หรอก
အဓိပကနေရာဖြစ်လို့အချိန်သုံးလောက်ယူပြီးလုံခြုံရေးစစ်ကြောင်းတွေနဲ့ကောက်ယူသွားမယ်လို့စစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကတရင်မီဒီယာတွေကိုဖြေကြားထားပါတယ်စစ်ကောင်စီကောက်ယူတဲ့ကောင်စင်းပါမေကွန်းတွေနဲ့ပတ်သက်လို့ပြည်သူလူထုကြားမှာစိုးရိမ်ချက်တွေရှိနေပါတယ်အခုတော့ထိုင်းနိုင်ငံကခေါင်မဲ့ပြောတဲ့မြမအရေးဆွေးနွေးပွဲ ဒီဘောဆွေးနွေးပွဲတစ်ခုကိုလက်ခံကျင်းပပြီးကိုကမ်းလာလိုက်တာကိုကျူးစုပေးမဲ့အားလုံးဘုံသဘောတူလက်ခံဗမာလာဆိုတာကိုစိုးရိမ်မှုတွေရှိနေကြတာပါဒီထိုင်းဝင်ကြီးချုပ်ပေထုတ်တန်ရှင်နာဝတ်ရဒီဇင်ဘာလူသဘောဆွေးနွေးပွဲကလည်းဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့ဒီထိုင်းဝင်ကြီးချုပ်ပေထုတ်တန်ရှင်နာဝတ်ရဒီဇင်ဘာNUG မြို့သားညီညီဆိုရဒုနိုင်ငံကြီးဝင်ကြီးဦးမိုးစောဦးကကြိုဆိုလိုက်ပါတယ
်ရေပူရအဖြစ်မြမအရေးကိုနိုင်ငံတကာနေနဲ့ပူညီဖြည့်ရှင်းပေးဖို့စ조사ချက်ဒီအလုံးကိုကျွန်တော်တို့ကကြိုဆိုပါတယ်အခုဆိုလို့ရှိရင်ဒေါက်တာထိုင်းနိုင်ငံနေနဲ့ပေါ့လေဒါမြမအရေးကိုကူညီပေးဖို့သူတို့ကမ်းလှမ်းနေပေါ့လေအဲ့တော့အာဆီယံအစည်းအဝေးမှာလည်းဒီကိစ္စကိုဖော်ပြတယ်ဒါအာဆီယံနိုင်ငံများနဲ့လည်းအလို့တော်ညီလမ်းတိုင်ပင်မှုတွေဒီ informal consultation လုပ်မယ်ဆိုတာမျိုးတွေလည်းသိရတယ်ပေါ့ဒါတွေအားလုံးကျွန်တော်တို့ဘာမှကန့်ကွက်စရာမရှိပါဘူးကျွန်တော်တို့ကြိုးဆိုပါတယ်အဲတကယ်တမ်းပြောရမယ်ဆိုလို့ရှိရင်တော့ဒီ ASEAN ရဲ့အချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကကျွန်တော်တို့နဲ့ဒါသဘောတူညီခဲ့တာမဟုတ်ပါဘူးသို့တော်လည်းကျွန်တော်တို့ဒီဘုံသဘောတူညီချက်ကို accountable တဲ့လုပ်ငန်းစဉ်တွေအားလုံးကကျွန်တော်တို့ပူးပေါင်းပါဝင်ခဲ့တယ်အခုလည်းပဲဆက်လက်ပြီးတော့ဒီ ASEAN ရဲ့ဂျိုးပန်းချက်တွေဒီထိုင်းနိုင်ငံရဲ့အခုလက်ရှိကမ်းလှမ်းချက်တွေနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ပူးပေါင်းပါဝင်ဖို့ကိုအများအားဖြင့်အစီအစဉ်ရှိပါတယ
်ဒါပေမဲ့ ASEAN နဲ့အခုထိုင်းကမ်းလှမ်းချက်ရဲ့စိန်ခေါ်ချက်ကြီးနေတာပေါ်တော့ ICG နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရဲ့ဖွဲ့မြန်မာဆိုင်ရာကြီးတန်းချန်ပီ Richard Horsey ကအခုလိုသုံးသပ်ပါတယ
် So I think ASEAN has a big challenge on Myanmar.
အာဆီယံနဲ့မြန်မာအရေးမှာကြီးမားတဲ့စိန်ခေါ်ချက်နဲ့ရင်ဆိုင်နေရတယ်လို့ထင်ပါတယ်။တရုတ်ပြီးတော့အိန္ဒိယတောင်မှလက်တွေ့မြင်ပြင်အခြေအနေတွေကိုထင်ခတ်နိုင်အောင်သူတို့ရဲ့မြန်မာမူဝါဒတွေပြောင်းလာတဲ့အချိန်မျိုးမှာတော့အာဆီယံနေနဲ့ကပြင်ဆင်မှုရှိထားဖို့မရသေးပါဘူး။ဆေးဥစုခေါင်းဆောင်ပိုင်းကိုဒီထိပ်သီးပွဲမတက်ဖို့တားမြစ်ထားုံနဲ့လုံလောက်တဲ့တုံ့ပြန်ဆောင်ရွက်မှုမျိုးလုံးဝမဟုတ်ပါဘူး။ဘလို့နီလန်းတဲ့အတွက်မဆိုအားလုံးဘုံသဘောတူညီချက်ရဖို့ကလည်းခက်ပါအောင်ပဲ။ဘန်ကောက်မှာဒီဇင်ဘာလကြာရင်အလို့သဘောဆွေးနွေးဖို့အခုပဲကြေညာတာကလည်းနောက်တစ်ဆင့်ဖြစ်ပေမဲ့ထိထိရောက်ရောက်တွန်းနိုင်ဖို့သဘောတူနိုင်တာမျိုးမတွေ့ရသေးသလောက်ပါပဲ
။ဒါအပြင်အာဆီယံရဲ့လက်ရှိစိန်ခေါ်ချက်ပေါ်မြန်မာဒီမိုကရေစီနဲ့မျိုးသမီးရေးတက်ကြလို့ရှာသူမတ်တင်စာရှင်းလက်ရေးကအခုလိုထောက်ပြပါတယ
်။အခုလက်ရှိအာဆီယံရဲ့အဖြစ်ကမနေ့ကထုတ်ခဲ့တဲ့ကြေညာချက်ကိုဒီနှစ်မှာ copy ပြန်ကူဒီနှစ်ကကြေညာချက်ကိုနောက်နှစ်မှာ copy ပြန်ကူဆိုတာမျိုးပဲဖြစ်နေတယ်။နံပါတ်၁ဘာကြောင့်ဒါအချက်တည်းကြုံရလဲဆို2021ကလေးကသူတို့ထုတ်ပြန်ထားတဲ့ဒီသဘောတူညီချက်၅ချက်ဆိုရဲကိစ္စရမှာတင်သူတို့တဝဲလေဖြစ်နေတဲ့အခါကျတော့စစ်ကောင်စီဘက်ကမလိုက်နာတဲ့အခါကျတော့သူတို့မှနောက်ရှိဆက်ဘာလို့မှမသိဖြစ်နေအနေထားပေါ့နော်။ရပ်ဖတ်ဖွဲ့စည်းတဲ့အနေနဲ့ကတော့ဒီလိုမျိုးအလုံးမဖြစ်တဲ့၅ချက်ကိုကင်ဆွဲမဲ့အစားအထက်ပို့ပြီးလောရမဲ့အလုပ်တွေအများကြီးရှိနေတယ်
။ဒီနေရာမှာထိုင်းရဲ့ဆိုဖီချက်တဲ့အလုပ်ဖြစ်နေအောင်လဲဒုဝန်ကြီးဦးမိုးစောဦးကအခုလိုအကြံပြုပါတယ်
။သူနိုင်ငံတကာကိုလည်းကျွန်တော်တို့မြစ်တက်ရခန့်ကျင်တာကမြန်မာအခြေတပ်ပတ်သက်ပြီးတော့ပူပေါင်းဆောင်ရွက်တဲ့အခါမှာလည်းဒီညှိနှိုင်းမှုတွေရှိဖို့လိုအပ်တယ်။ဒီအာဆီယံတစ်ခုတည်းလည်းမဟုတ်ဘဲနဲ့ပေါ့လေတခြားသောမြန်မာအခြေတပ်ပတ်သက်ပြီးတော့ပါဝင်ပတ်သက်မှုရှိတဲ့နိုင်ငံတွေပေါ့ကျွန်တော်တို့အိန္ဒိယနိုင်ငံတွေပါဝင်အားလုံးကလည်းပူပေါင်းညှိနှိုင်းဆောင်မှုရှိဖို့လိုတယ်လို့ကျွန်တော်တို့ပြောချင်ပါတယ်။ကျွန်တော်တို့တချို့တော်လိုင်းအင်အားစုတွေကိုအိန္ဒိယနိုင်ငံ များအနေနဲ့ပေါ့နော်အတင်းချက်ဖိအားပေးပြီးတော့ဒီတွေ့ဆုံဆွေးနွေးမှုတွေဖြစ်ဖို့လို့တို့ဒါမျိုးတွေလောက်တာတော့အလုံးမဖြစ်ဘူးဆိုတော့ပြောချင်ပါတယ
်အာဆီယံရဲ့မြန်မာအရေးဂျိုးပန်းမှုနဲ့ထိုင်းဆိုပြီးချက်တင်မျိုးလဲအဖြေရှာနေအောင်မတင်စားရှင်းလက်ရေးကအခုလိုအကြံပြုပါတယ
်ဒီငါးချက်ကလည်းမနိုင်ပြောရင်တို့တကယ်လိုက်လုံနိုင်နေဆိုရင်တော့မလုံရင်ဘာလုံမှာလဲမလုံရင်နောက်ဆက်တဲ့သူ့ရဲ့အကျိုးရလဒ်ဘာဖြစ်မှာလဲဆိုရပြစ်မှုပြစ်တံဒါမှမဟုတ်အကောင့်တဘလတီပေါ့နော်တာဝန်ယူတာဝန်ခံမှုနဲ့ပတ်သက်ပြီးဘာမှမဖန်တီးထားတဲ့အကြောင်းအခုလိုအကျက်တဲတွေဂျုံနေရတာပေါ့နော်ဆိုတော့နောက်လာမဲ့ထိုင်းနိုင်ငံကပဲအဆိုပြုပြုအိန္ဒိယကပဲအဆိုပြုပြုမြန်မာပြည်အရေးကိုလုံးကြမယ်ဆိုရဘလိုမက်ကနီစင်မဲ့ပေါ်ပေါ်ပေါ့နော်အရေးကြီးတာကတော့တာဝန်ယူမှုတာဝန်ခံမှုရှိရရန်နေရာဒီဖြည့်ရှင်းချက်ဖြစ်ဖို့လိုတယ်လို့ပြည်သူတွေလူလာတဲ့နိုင်ငံရေးစနစ်အသက်ကိုဥတီတဲ့အလုပ်ရဖြစ်ဖို့လိုတယ်ပေါ့
ဒါအပြင်ဒီမြမအရေးအဖြေရှာနေရေးဦးမိုးစောဦးကလည်းအခုလိုဆက်အကြံပြုပါတယ
်ဒီမြမအရေးနဲ့ပတ်သက်ရင်ဒီရေတို့ဖြည့်ရှင်းမှုတွေပဲပေါ့နော်ဒါအယုံဆက်ပြီးတော့စူးစမ်းမယ်ဆိုလို့ရှိရင်လည်းဒါအလုပ်မဖြစ်ပါဘူးဒါရေရှည်တည်တတ်မဲ့ဖြည့်ရှင်းမှုပုံစံမျိုးကိုလည်းလေ့ထားဖို့လိုတယ်ဥပမာပြောရမယ်ဆိုလို့ရှိရင်ဒီစကားစားနေပြီးတော့မှအခုလက်ရှိချင်းတွေကဘလို့မှအသေးပဲမရှိတဲ့ဒီအတူရောင်ရုပ်ောက်ပဲတခုဂျေပပို့စူးစမ်းနေတာဘာဒါမျိုးဆိုလို့ရှိရင်ဒါလုံးဝလက်ခံလို့မရပါဘူးဒါဒီလိုရုပ်ောက်ပဲဆိုတာကအခုလက်ရှိနိုင်ငံရေးပြဿနာကိုဖြေလည်နိုင်တဲ့အဖြေမဟုတ်ဘူးအဲ့တော့ကျွန်တော်တို့ရေရှည်အပြည့်လည်နိုင်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့အားလုံးနဲ့နှိမ့်နှိုင်းတိုင်ပင်ပြီးတော့ Federal Democracy ပြည်တော်စုတည်ဆောက်နိုင်တဲ့အခင်းချင်းတစ်ခုကိုရအောင်ဟိုစသဖြင့်ပေါ့လေကျွန်တော်တို့ရေရှည်အတွက်ကိုဥတည်ပြီးတော့စူးစမ်းတယ်လို့ပြောချင်ပါတယ
်။တစ်ချိန်တည်းမှာအမေရိကန်ကလည်းမြန်မာအရေးထိုင်းနဲ့ပူးပေါင်းဖြေရှာဖို့ပြောထားပြီးထိုင်းကလည်းအာဆီယံဥက္ကဋ္ဌအသစ်မလေးရှားနဲ့ပူးပေါင်းလုပ်ဖို့ပြောထားချိန်မှာအခုထိုင်းရဲ့အဆိုပြုချက်တစ်ကဒီထိပ်သီးဘွဲမတိုင်ခင်ဂျကာတာဆွေးနွေးပွဲမှာဝိုင်းချန်ပီယံဆွေးနွေးခဲ့တာနဲ့လည်းကိုက်ညီနေတယ်လို့နီးစပ်သူတွေကပြောနေပါတယ်ခင
်ဗျ။အခုတော့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းဆောင်မတပုတ်ဖက်လှည့်ပေးချင်ပါတယ်ဗျာ။ကမ္ဘာအမြင့်ဆုံးတောင်ထိပ်14ခုကိုတက်ရောက်နိုင်ခဲ့တဲ့အသက်ငယ်ဆုံးတောင်တက်သမားလေးကျောင်းပါအသက်18နှစ်အရွယ်နီပေါတောင်တက်သမားနီမာရင်ဂျီရှာဘာဟာကမ္ဘာအမြင့်ဆုံးတောင်14လုံးထိပ်ကိုရောက်ခဲ့တဲ့ကမ္ဘာအသက်ငယ်ဆုံးတောင်တက်သမားဖြစ်လာပါတယ်အောက်တိုဘာ9ရက်ဗုဒ္ဓဟူးနေ့မနေ့6နာရီ5မိနစ်မှာနောက်ဆုံးတောင်ထိပ်ကိုရောက်ရှိခဲ့တာပါ AFP သတင်းဆောင်မကိုအခြေခံပြီးဦးထမောင်တန်းကဆက်ပြောပြပါမယ
်18နှစ်အရွယ်နီပေါတောင်တက်သမားနီမာရင်ဂျီရှာဘာဟာထူးခြားပြောင်းပြောင်းတဲ့ဆွတ်ဆောင်နိုင်သူတယောက်အဖြစ်မှတ်တမ်းဝင်သွားပါပြီ။မီတာ 8,000 ပေအားဖြင့် 26,248 ပေအထက်ကမ္ဘာမှာအမြင့်ဆုံးတောင်14လုံးကိုတက်နိုင်တဲ့အသက်ငယ်ဆုံးတောင်တက်သမားတယောက်သူဖြစ်သွားခဲ့ပါပြီ။ဒီဘက်ကရှီရှာပန်မတောင်ထိပ်ကိုဗုဒ္ဓဦးနေ့တရုတ်စံတော်ချိန်6နာရီ5မိနစ်မှာရောက်ရှိသွားခဲ့တာပါ။သူတို့ပဲလူငယ်များစွာဟာအဲ့ဒီတောင်14လုံးကိုတက်နိုင်အောင်ကြိုးစားနေကြတာပါ။သူတို့မျိုးရိုးကတောင်တက်ထားနဲ့မကင်းခဲ့တာကိုနီမာရင်ဂျီကအခုလိုပြောပါတယ
် My whole family is from Artillery
ကျွန်တော်တို့မိသားစုကတောင်တက်သမားတွေကဆင်းသက်လာတာပါကျွန်တော်အဖေမှာစူးစမ်းလေ့လာရေးကုမ္ပဏီရှိပါတယ်ဒီတော့ဒါရီနဲ့နှိစက်ပါတယ်တောင်တက်တာစူးစမ်းလေ့လာတာတောင်တက်လူတွေနဲ့တွေ့ဆုံတာဆက်သဖြင့်ပေါ့ဒါပေမဲ့ကိုကိုကိုဒီလောကထဲတော့မရောက်ချင်ခဲ့ပါဘူ
းသူလေးမိမချာဘူးဒေးဗစ်ချာဘာဟာတောင်14လုံးလုံးရဲ့ထိတ်ကိုပေါက်ခဲ့တဲ့အငယ်ဆုံးပုံကိုဖြစ်ပတ်တန်းတင်ခံထားပါတယ်2019မှာအဒီလိုတက်ပြီးခဲ့ပြီးအဒီတုန်းကမိမရဲ့အသက်က30ပါသူ့ဘေးတရှိရှာပါနဲ့အတူညီကိုတယောက်ဟာတောင်တက်လေလာရေးကုမ္ပဏီနှစ်ခုကိုထူထောင်ထားကြပါတယ်1986မှာအီတလီတောင်တက်သမား Rainhold Messner ကတောင်14လုံးလုံးကို1986ခုနှစ်မှာပထမဦးဆုံးတက်လို့ပြီးသူဖြစ်လာခဲ့ပါတယ်အခုချိန်ထိအဲဒီလို14လုံးလုံးပြီးအောင်တက်နိုင်သူကကမ္ဘာမှာလူ40ဝန်းကျင်ပဲရှိပါသေးတယ်ဒီတောင်တွေဟာဟီမွင်တာမှာရှိပြီးနီပေါ်တရုတ်အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေအထိဆက်သွားနေပါတယ်သူကအခုလိုဆက်ပြောပါတယ
် I look more than more as a sport like
တောင်တက်တာကိုအားကစားတစ်ခုလိုကြည့်ပါတယ်ကိုကိုကိုလည်းအားကစားသမားတစ်ယောက်လိုမြင်ပါတယ်လူများအတွက်တော့ဒါကဝါသနာကိစ္စယူသွတ်မှုကိစ္စပါကျွန်တော်လည်းယူသွတ်ပါတယ်
နီမာရင်ဂျီရှာဘာ2022ခုနှစ်ဩဂုတ်လမှာတောင်14လုံးရဲ့ပထမဦးဆုံးတောင်စတက်ခဲ့တာပါမောက်မနတ်စလူတောင်ဟာအမြင့်မီတာ 8,163 မီတာမြင့်ပြီးကမ္ဘာမှာအထက်မြောက်အမြင့်ဆုံးတောင်လည်းဖြစ်ပါတယ်အဒီတုန်းကသူ့အတွက်16နှစ်ပဲရှိပါသေးတယ်73တောင်မြောက်တောင်ကန်ချန်ဂျုံကဂျွန်လာတုန်းကတက်ခဲ့ပြီး
။ကမ္ဘာတတိယအမြင့်ဆုံးတောင်ကိုတက်လိုက်တဲ့အငယ်ဆုံးတောင်တက်သမားဖြစ်နေသူမတန်းဘူးပါလေ။ဒီလိုတောင်ပေးကိုတက်ရတဲ့အတွက်သူ့အတွက်သူဖြစ်ပေါ်တယ်။ဘာဖြစ်လဲ
Thing in my life you know these 2 years I've learned so much
ဒီနည်းအတွင်းသဘာဝအကြောင်းအများကြီးသင်ယူရရှိပါတယ်။လူခန္ဓာကိုယ်စိတ်ပညာလူသစ်တွေနဲ့တွေ့တာသဘာဝတရားကဘာပေါ်ကအရာရာကိုတောင်တွေကနေကျွန်တော်သင်ယူရရှိခဲ့ပါတယ
်။တောင်တစ်ခုချင်းစီရဲ့ထိန်းသားမှာအောက်ဆီဂျင်နည်းနည်းလေးပဲရှိတာမို့သင်မင်းနယ်ပယ်ထဲမှာတောက်ထိတ်ကိုကြောက်ကြရတာပါ။တောင်တွေပေါ်ရောက်တဲ့အခါဘယ်ချိန်မဆိုသေသွားနိုင်ပါလဲ။ဘဝကဘလောက်အရေးကြီးကလေးဆိုတော့ကိုအတိအမှပြောလိုပါတယ်လို့ရှားပါမှာပြောပါတယ်။တောင်တဲ့ချင်းအဖြစ်စိတ်တက်ပြီးတုတ်တက်လာတာ
ဆိုတဲ့ဒီလို
ပဲဖြစ်ပါတယ်။
Because mentally I have kind of convinced myself
say bai a phyet so yin ko 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 yong chi mu shi ba de sin nin pyo cha la da ya de yu lu so la da taw maw ma ma taw sa phit da chanaw pya khat ma taw ba au taw ni paw ma da re ga paw man mae so pi ko 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 yong chi mu shi ni ba de de lo sait ga thauk ku phit de the ma de
tu ye tu ye ga ma tan sing naw ye sha ba ba new zealand nai ngan da edmund hillary ne tu ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုတက်ခဲ့တဲ့ပထမဦးဆုံးလူလည်းဖြစ်ပါလေ။တန်စင်နာသူ့အတွက်တော့ဘောလုံးမှာမက်ဆီနဲ့ရော်နယ်ဒိုလိုလိုပဲမဟာတောင်တက်သမားကြီးတယောက်ဖြစ်ပါလေ။ဒါပေမဲ့ဥရုယာသီတောင်းနဲ့လာပြီးတောင်တက်တာစီးပွားရေးသဘောဆန်လာတဲ့အခါတောင်တက်တာကိုပတ်ဝန်းကျင်ထိန်းသိမ်းချစ်ကပ်ဖို့တင်တဲ့သူကချင်းကပ်လို့ပါလေ။ဘာဝပတ်ဝန်းကျင်သိပ္ပံကိုလေ့လာဖို့ကြိုးပမ်းထားပါလေ။ဒါကကျွန်တော်လုပ်နေတာရဲ့ကြီးမားတဲ့ဒီမန်းပြစ်ဖြစ်ပါလေလို့သူကပြောပါတယ်ခင်ဗျာ
VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio season တွေကို line တိုမီတာထုတ်လွှင့်မှုဖြင့်ကျွန်တော်ရုပ်သံ line နဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်line to meter နဲ့ဖမ်းယူနာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညဝိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချင်း Radio အစီအစဉ်ကိုည9နာရီကနေ10နာရီအထိ line to meter 32 kHz 9303နဲ့9383 line to meter 51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုး line လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ် VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျ။အခုတော့ပတ်စဉ်အစီအစဉ်တွေလှည့်ပါ။လူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးခန်းနဲ့စတင်ပါတယ်။ Federal ပြည်ထောင်စုပေါ်ထွန်းရေးလာလာအကြောင်းကိုဥကြောစံသားကိုမမျှသစင်အောင်မေးမြန်းဆွေးနွေးထားတာကိုဒီတစ်ပတ်ပြန်လည်ထုတ်လွှင့်လိုက်ပါတယ်ဗျ။
မြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူကျင်ကြပါတယ်။ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်။ဒီတော့ဘယ်လိုပြောနိုင်မှာမလဲ
။ Federal စနစ်ကိုလူတိုင်းလူကျင်ကြတယ်ဆိုတာအင်တာဘာဝကြပါတယ်။မြန်မာနိုင်ငံမှာတိုင်းသားလူမျိုးပေါင်းစုံနေထိုင်ရတဲ့လူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးကလေးကဒီပုံစံနဲ့မှန်းငယ်ရတာဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဥချန်ထွန်းကိုနိုင်ကအဝန်ခံပြီးတော့ပြောရဲဆိုတဲ့အကြောင်းတမိုင်းမျိုးမှာရေးထားတာဖတ်ရပါတယ်အဲ့ဒါသူကဒါစတန်ဆောင်ဖက်ဒရယ်သာဖြစ်တယ်ကွာဇီဖက်ဒရယ်သာဖြစ်တယ်ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘ ഹു ကချုပ်ကွိုင်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုတော့သူကဝန်ခံပြီးတော့ပြောခဲ့ပါတယ်ဘိုးကျောင်းအဆန်ကအဲ့လိုဖက်ဒရယ်စစ်ဖြစ်လူချင်းခဲ့ပေမဲ့တိုင်းသားနဲ့ညှိပေမဲ့ဘိုးကျောင်းအဆန်တို့ကြဆုံးသွားပြီးနောက်မှာတော့သူတို့တွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်ပေါ်ပြီးတော့ဆိုတာကအဲ1000ခုနှစ်မှာဥနုရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဗိုလ်ချုပ်နေကဖက်ဒရယ်ဟာပြည်ထောင်စုပြိုကွဲရေးယူဆဖြစ်တဲ့ဆိုပြီးတော့အနာစင်လိုက်တော့လုံးဝဖက်ဒရယ်အရာပြတ်သွားတယ်ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံကမှုဖက်ဒရယ်တောင်းဆိုမှုကပူပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်ညာစုတွေအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူတွေကမျှော်မှန်းတောင်းတနေခဲ့ရတဲ့အင်းနဲ့ဖြစ်ပါတယ် ထွက်လာတဲ့ကျောင်းသားကောင်းဆောင်တွေလူငယ်တွေကဖက်ဒရယ်စနစ်ကိုတကယ်လေ့လာပြီးတော့တကယ်ပထမဆုံးသဘောပေါက်တဲ့လူငယ်တွေဖြစ်တဲ့ဆိုပြီးတော့အဲကရင်ကရင်ယူကောင်းဆောင်သူဖြစ်တဲ့ဖဒိုမန်ရှာကျွန်တော်ပြောဟူပါတယ်အဲဒီလူငယ်တွေကတကယ်နားလဲရတယ်အဲ့ဒါဒီဟာဖက်ဒရယ်ကိုဆိုသိအားတက်စရာကောင်းလို့ဆိုပြီးတော့အဲ့ဒီအချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလာရဲဆိုတော့ ရဒီကြောင့်လည်းဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတော့မထူးဆန်းပါဘူးအင်မတန်ကောင်းတဲ့မျိုးမှန်းချက်ဖြစ်ပါတယ်ဆိုရင်လည်းဆိုတော့လူလိုက်ရပြီကနေပေါင်းများဆိုတော့ဆယ်စုနေပေါင်းများဆိုတော့တူစားတာတခါမှမဖြစ်ခဲ့ဘူးဈေးဒါဈေးဒါတွေအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေနိုင်မှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီကောဖြစ်ပါမလားဆိုပြီးတော့ဆိုရင်ကြတာဆိုရင်ကြလည်းတကယ်ကောင်းတယ်လို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရက်တင်ပြည်နှံစုပဲဖြစ်မှာပါလေသူတို့ကဂျိုးစီဘွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပါဒါကတော့ပြောရခက်ပါတယ်ဒါပေမဲ့အဓိကပြောလို့ရတာကတော့ Federal စနစ်ဟာတကယ်မြန်မာတဲ့စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ
်ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလို့နဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအင်အားတွေရှားမှာဒီမတူကွဲပြားမှုတွေကိုညီညွတ်ဖို့အလားအလာဘယ်လောက်ထိမျှော်မှန်းနိုင်ပါလဲ
အဲ့ဒါကိုအဓိကပါပဲမတူကွဲပြားမှုရှိရသို့ပေမဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပို့ပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာဟာအဲ့လူတွေကတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်ကအဲ့လိုဖန်တီးကြရဲအဲ့လိုဖြစ်နေရတာပါဒီဟာကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပါလေအဲ့မှာရှမ်းဘက်မှာဆို KIA DNL SSPB စသဖြင့်နေမြအပြင်ပြည်ပခါဖြစ်နေကြရလဲရှိပါတယ်အဲ့ပို့ဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းမလာခင်မှာပို့ကြုံမှုကြီးမြောင်းလာရဲ့ဘင်ကုန်းကိုကျွန်တော်နားထောင်ကြည့်တယ်အဲ့ဒီတည်းမှာလည်းပဲသူကရှမ်းမြောက်မှာရဲ့ဆိုလို့ရှိရင်သူပြောထားတာပဲလို့ပြောထားတယ်လဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်။အမှန်ဖြစ်ကိုကန်းကဝင်တိုက်တယ်။အဲ့မှာနေတဲ့လူတွေဟာမြတ်သောအဖြစ်ကသူတို့တွေကနည်းနည်းပဲရှိတယ်။ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေ။ပအိုးကရင်တို့ကလည်းပဲပအိုးနဲ့ကရင်ကိုလည်းပဲဒါစီဆိုင်ကိစ္စမှပြောတာ။ဆိုအဲ့လိုဘသူတွေရှိရဘူးဘသူတိုင်းဗမာတွေကိုကိုကန်းတွေကဖမ်းသွားတာလည်းရှိတယ်။ကိုကန်းလူမျိုးစုကနည်းနည်းသာရှိတယ်ရှမ်းဘာညာပြောထားတော့ကျွန်တော်နားထောင်နေတဲ့အဲတကယ်တော့လူမျိုးရေးကိုသွေးထိုးပြတဲ့စကားမျိုးလို့ယူဆရပါတယ်။နိုင်ငံကောင်းဆောင်ကပြောတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်တယ်ဆိုတော့ဘယ်ပြောအောင်မလဲ။ဆိုတော့တကယ်တော့ညီညွတ်တဲ့သဘောပါမရှိပြန်တဲ့ဆစ်ရှုံးလာတဲ့အခါမှာအဲလိုထွက်ပေါက်ဖြစ်နေသူတို့ကိုတိုက်ခတ်နေတဲ့လူတွေအင်းအားနေသောအောင်အဲလိုသွေးခွဲသက်ချူတဲ့စကားမျိုးပြောတယ်လို့လည်းပဲအတိတ်ပဲကောက်ယူနေရနိုင်တဲ့အခြေအနေရှိပါတယ်။ရခိုင်ဘက်မှာကြတော့ဟာရခိုင်မှာရခိုင်90ရခိုင်တို့ကကုလူမျိုးကိုနှိစက်နေလို့ပြောတယ်။ဒါပေမဲ့သူတို့ကတိုင်ငန်းသားလို့မသတ်မှတ်တဲ့လူတွေကိုလည်းနဲ့တက်ဆင်ပြီးတော့တိုက်ခိုက်နေကြတော့သူကဘာမှမပြောသွားဘူး။အဲ့လိုဟာတွေရှိတယ်ဆိုတော့ငကူကားမှလည်းပဲတိုင်ငန်းစနစ်ကြောင့်ဖြစ်လာတဲ့အထက်မှာနိုင်ငံကြီးခေါင်းဆောင်တွေကလည်းပဲနိုင်ငံကြီးသမားတွေကလည်းပဲသူတို့လိုချင်သလိုဆက်ရှုသွေးခွဲပြတာတွေဖြစ်တဲ့တရားဒီလိုမတူကွဲပြားမှုတွေရှိနေတာကတော့အမှန်ပဲဖြစ်ပါတယ်အထူးသဖြင့်ဒီချမ်းမြောက်မှာလောလောဆယ်တွေ့နေရပါတယ
်နောက်တစ်ခုကဒီလူမျိုးကြီးဝါဒပေါ့ဒီဗမာကြီးဆိုးရေးဝါဒရှိရဲဆိုတဲ့အပေါ်မှာအစွဲလန်းနေအပြောဆိုတွေလည်းရှိပါတယ်ဒါတွေကဘယ်လောက်ထိအရေးပါပါလဲ
အဲ့ဒါလည်းပဲစောစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီကဘိုးအစိုးရမှာဗမာကအဓိကပဲကျောက်ကင်ပြီးတော့နေခဲ့တဲ့ပုံစံမျိုးဖြစ်လာတဲ့အဲဒါကြောင့်တိုင်းရင်းသားတွေနဲ့သူတို့အမြင်ချင်းကွဲကြတဲ့အမျိုးမျိုးဖြစ်လာတယ်။ဒါပေမဲ့လည်းအခုနောက်ပိုင်းမှာကတော့ကျွန်တော်အသိအတတ်စရာကောင်းတာတွေ့ရပါတယ်။ PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့သတိရင်းနှီးရှိရတယ်။အာတော်တော်လေးဒီ PDF တွေနဲ့ PDF တွေကမြန်မာဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာရလူငယ်ဒီလူငယ်တွေနဲ့တိုင်းရင်းသားကောင်းဆောင်တွေကြားမှာပဋိပက္ခကျွန်တော်ဘာမှမကြဘူးအခုတော့လည်းကြားနေတာတော့တိုင်းရင်းသားအချင်းချင်းကြားမှာပဲနယ်မြေစုနယ်မြေငါးနယ်မြေစုရဖြစ်နေကြတယ်ဒါလေးတွေကတော့အဓိကကြည့်ရမယ့်ကိစ္စပါနယ်မြေစုရကလည်းတနိုင်ငံလုံးဟာကိုယ်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မှုကတ်ချင်ကြတာလဲဆိုလူမျိုးရင်ကျင်းမှုအဖြစ်ဒါသူ ကြပင်ခွင်းကိုဖော်ထုတ်နိုင်တဲ့ပေါ်ဒီဟာကတော့အဲ့ဒီဟာကတော့ကောက်ွက်ပေးရမယ်လားသူမလဲသူနေမင်းမလာရဘူးငါမသွားရဘူးဆိုတာမျိုးလုတာမှလုံးလုံးဖြစ်မှာမဟုတ်တာအလုံးပြည်တော်စုနေမြေဆိုတော့အတူတူကနေရမှာပဲဆိုတော့ကျွန်တော်ထင်ပါတယ်ဒီကိစ္စကလည်းဗမာလူမျိုးကြီးဝါဒဆိုတာလည်းပဲဗမာတွေလည်းပဲတနင်္ဂနွေလုံးအနှံ့မှာပြန့်နှံ့နေထိုင်ကြတာပါပဲဆိုတော့အခုလူငယ်တွေကောင်းဆောင်လာတဲ့မျိုးဆက်သစ်တွေကဒီဟာကိုကောင်းသဘောပေါက်လာကြတော့တိုင်းရင်းသားတွေနဲ့အများကြီးရင်းနှီးမှုရှိလာတဲ့တိုင်းရင်းသားကောင်းဆောင်တွေနဲ့သူတို့နဲ့လေပွန်ဒီနေရတော့လဲတွေ့ရတယ်ပြောကြဆွေးရတာဆိုကျွန်တော်ကတော့သိပြီးတော့အားရစရာကောင်းတယ်လို့ထင်ပါတယ်ဒီဟာလည်းပဲတဖြည်းဖြည်းပပျောက်သွားနိုင်ပါတယ်သိတော့အေးမကြည့်လာတော့ပါဘူးဆိုတာလည
်းနောက်တစ်ခုကဒေတာလိုက်လူနည်းစုလူများစုနေမြင်အငင်းပွားတာတွေဒီဟာတွေမှာစူးစိညင်ညွတ်ဖို့အလားလား
အဲ့ဒါပြောတာပေါ့စောစောကပြောတာလည်းပဲအဲ့ဒီသူနေမြင်ငါနေမြင်ဆိုပြီးဟာဒီမြေကလေးကဟိုဘက်ကငါမင်းတို့ဒီဘက်ကမင်းမြေပုံမှာပဲနာမည်တက်လို့ရမှာဘွာလူတွေသွားလာတရားတော့အတူတူပဲအဲ့တော့မြေပုံမှာနာမည်တက်ဖို့အဓိကထားပြီးတော့ပြဿနာဖြစ်နေကြတာလားအဲ့လူမျိုးစုအသေးလေးတွေကကျွန်တော်အဲ့တော့ပဲပြောချင်တယ်အကုန်လုံးတညစ်တွထဲပဲသွားပြောခဲ့သလိုသူတို့ယဉ်ကျေးမှုသူတို့လှလခွင့်သူတို့ကြိုက်သူတို့လောက်ပါစီးပွားရေးနိုင်ငံရေးအဖြစ်ကြတော့အကုန်လုံးတန်းတူအဲ့နာမည်တွေကိုဖယ်ထားလိုက် identity ကိုဖယ်ထားလိုက်ကိုနိုင်ငံသားဆိုတပေါင်းနဲ့လုံအဲ့လိုအခွင့်အရေးစတင်ရတော့အကောင်းဆုံးပေါ့ဆိုတော့ဒါလည်းပဲသိပြီးတော့ပြဿနာကြီးတော့မဟုတ်ဘူးဆိုပေမဲ့သဘောထားကြည့်ပြီးတော့ဒါကိုနားလည်ဖို့လိုတယ်အချင်းချင်းလည်းပဲပုံသဘောပေါက်ဖို့လိုတယ်ခေါင်းဆောင်တွေကသဘောပေါက်လို့အောက်ခြေကလူတွေလည်းပဲပြည်သူတွေလည်းသဘောပေါက်အောင်သူတို့ဒါပညာပေးဖို့ပျော်စီးဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါ
အဲ့တော့အခုအချိန်မှာ NUG ရဲ့ရည်တည်ချက်ကဘာ
哦 NUG ပေါ်မှာကျွန်တော်မြင်တာကတော့တိုင်းရင်းသားတွေနဲ့အဲ့ PDF လူငယ်တွေနဲ့ချစ်ခင်ရင်းမှုကသိရင်းနှီးတွေ့တယ်NUG နဲ့ဒီတိုင်းရင်းသား ERO တွေနဲ့တိုင်းရင်းသားလက်နက်ကိုင်အစိုးရတွေနဲ့ဟာတလောက်ထိရင်းနှီးနှီးဖြစ်သလားဆိုတာကတော့သိပြီးတော့ရင်းနှီးမှုတော့ရှိပါတယ်သူကပြောတယ်သူကအပြည့်အစုံတညီတညွတ်တည်းဖြစ်ပါတယ်ဘာညာဆွေရောပြောရမယ်တချို့ဝေဖန်ချက်တွေမှာ NUG ဟာ NLD ရဲ့အစင်လာကိုဆက်ခံသလားဘာလားညာလားစသဖြင့်ပြောကြတယ်ဒါပေမဲ့ NUG ဘက်ကလည်းပဲဒီတခါတိုင်းရင်းသားကိစ္စတွေကိုသိပြီးတော့လိုက်လျောတဲ့ဟိုတွေတင်ထားရေးထားတဲ့တွေးပါတယ်တိုင်းသားတွေဟာငါတို့လွတ်လပ်ရေးပြီးပြီးကြတဲ့ဟိုဖွဲ့စည်းဥပဒေစပါခဲ့တဲ့အတိုင်းပဲဆယ်နှစ်နေကြည့်ပြီးလို့သဘောမတူရင်ခွဲထွက်နိုင်တဲ့ပြည်နယ်တချို့သမတ်တရမလားလို့အဲ့ဒီထိမှငါတို့အမခံနိုင်ပါတယ်မညာပြောတာလဲတွေးရပါတယ်ဆိုတော့ NUG နဲ့သူတို့ကတော့ပို့ပြီးတော့ညီညွတ်အောင်တိစောက်ပေးဖို့လိုပါတယ်ဒီနေရာမှာတော့အဓိကအဖြစ်တချို့ကြည့်ရရင်တော့ဘေးနိုင်ငံတွေပေါ်တယ်ဘေးနိုင်ငံဆိုတော့ကျွန်တော်တရုတ်ကိုအဓိကပြောချင်ပါတယ်သူဟာဒီတိုင်းသားတွေနဲ့အကုန်လုံးတညညတည်းဖြစ်သွားမှာဟိုလူလာရလားတချို့ကသံတရားရှိကြတယ်မညီမညွတ်ဖျော်ဖျက်ဖြစ်နေလေသူတို့တည်းပူပြီးတော့ကောင်းလေဆိုတဲ့သဘောမျိုးရှိတယ်လို့သူတို့ယူဆပါတယ်ဘိုးကြောင့်ကြီးမြန်လိုက်ပေါ်မှာတော့သူတို့ဟာသိအယုံကြည်မရှိဘူးဒီနေ့ဘိုးကြောင့်ကြီးမြန်လာပြောရမှာတော့ဝါနဲ့တရုတ်ကတော့နာမည်တပ်ထုတ်ဖော်ပြီးတော့တခွမှမသူပြောမသွားဘူးဒါမဲ့စောင်းမြောင်းပြီးတော့အများကြီးပြောသွားတယ်သူနည်းလောက်ပဲတရုတ်ကလည်းပဲဘိုးကြောင့်ကြီးမြန်လာလို့အမြင်မကြည့်ဘူးဆိုတာတော့လူတိုင်းသိနေကြတဲ့ကိစ္စဖြစ်ပါတယ်ဆိုတော့အဲ့ဒီတော့သူကဘသူအစားထိုးပြီးတော့လုပ်မလဲဒီနေရာမှာအပြောင်းလဲလုတ်ခိုင်းနေရဲအဲ့ဒီအချိန်မှာ NUG နဲ့တိုင်းရင်းသားတွေအလုံးညီညွတ်ပြီးတော့သူတကြီးတညွတ်တက်လာမယ်ဆိုတော့တရုတ်ကလူလာပါမလားအဲ့ဒါလည်းပဲအရေးကြီးပါတယ်ဆိုတော့အချင်းချင်းညီညွတ်ဖို့ကတော့အဓိကပါပဲအဲ့ဒါညှိရမယ်ကိစ္စလို့ထင်ပါတယ်
အဲ့ခုနကဟိုအစပိုင်းကပြောခဲ့သလိုပေါ်မြန်မာနိုင်ငံမှာ Federal Snake ကိုလူတိုင်းလိုချင်ကြပါတယ်ဒါပေမဲ့ဒီ Federal နဲ့ Democracy ရှင်ရင်ဘယ်ဟာကိုဦးစားပေးရပါမလဲ
ခုလုံးတော့ဒင်္ဂတခုရဲ့ခေါင်းနဲ့ပန်းလို့ပဲတွဲနေပါတယ်ဒါပေမဲ့ Federal မရှိလို့ Democracy မအောင်မြင်တာဖြစ်တယ်လို့ပြောမှာဖြစ်ပါတယ်လွတ်လပ်ရပြီးတော့အင်္ဂလိပ်စီက Parliament Democracy Snake ကိုယူပြီးတော့အခြေခံပြီးတော့လုတ်ခဲ့ရတယ်လုတ်ခဲ့ပေမဲ့လည်းအဲ့ဒီခါမှာတော့လွဲမှမရှိမဲ့ Federal မဖြစ်နိုင်ဘူးတိုင်းရင်းသားတွေရဲ့မကျေနပ်မှုကြောင့်အဓိကအဖြစ်ပြည်ထောင်စုကိုစစ်တပ်ကအာဏာသိမ်းစရာဖြစ်လာတဲ့အာဏာသိမ်းပြီးနောက်တိုင်းရင်းသားပုံမှန်မှုတွေပူပြီးတော့အများကြီးဖြစ်သွားတယ်ဆိုတော့တိုင်းရင်းသားညီညွတ်ရေးပြဿနာအဓိကကြတယ်အဲ့ဒီဟာပေါ်မှာအခြေခံပြီးတော့ဒီမိုကရေစီကိုတည်မြဲအောင်လုပ်ရမှာဖြစ်တယ်ဆိုတော့ဒီမိုကရေစီလို့ဘယ်လောက်ပြောနေပြောနေစောစောကပြောတဲ့ပြဿနာတွေရှိနေတော့ဖျော်ဖျက်ဖြစ်နေဥမာပဲလို့ထင်ပါတယ်အဲ့ဒါကတော့ပညာရှင်တွေလည်းပဲအဲ့လိုကြီးရပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာသည်ဒီမိုကရေစီထွန်းအားရေးတဲ့ဖက်ဒရယ်ပြည်ထောင်စုတိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်ဖြစ်တယ်ဆိုတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်မှာဒီမိုကရေစီဆက်လက်ရှင်သန်နိုင်မယ်လို့ပြောကြပါတယ်ဒါပုံပြီးအဓိကကြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စမတ်ရှင်အခုလို့ဒီနေ့ရတဲ့
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ Gen Z အစီအစဉ်မှာပင်လယ်မှာအမိုက်ကောက်ကြသူတွေအကြောင်းကိုကြည့်အောင်ပါဗျာ။မြန်မာနိုင်ငံတောင်ဘက်ဆုံးကဆလုံးတငါရွာလေးမှာရက်ရွာနဲ့ပင်လယ်ပြင်တန်ရှေးအတွက်လူငယ်တွေစုပေါင်းပြီးကြိုးပမ်းနေကြတဲ့အကြောင်းပါ။လူငယ်တွေစုဖွဲ့ဖွဲ့ထားတဲ့အမိုက်ကောက်တဲ့အဖွဲ့လေးရဲ့လှုပ်အားတွေကြောင့်ခုဆိုရင်ရက်ရွာနဲ့ပင်လယ်တဲကိုအမိုက်ဆွန့်ဖြစ်တဲ့ပုံစံတွေပြောင်းလဲလာကြတယ်လို့ဆိုပါတယ်။တဘောပတ်ဝန်းကျင်အကျိုးလှုပ်ဆောင်နေတဲ့ဒီအဖွဲ့လေးကကိုသားလင်းနဲ့မခင်လေးကဒီတစ်ပတ်ဆက်သွယ်စကားပြောထားပါတယ်ညာ
။ဂျန်စီတို့တစ်ချင်ရောက်ပြန်ပြီ။ဂျန်စီတို့ရဲ့လူငယ်တွေကလေရက်ရွာအကျိုးအတွက်ဆိုရင်လည်းဘတော်မှလက်မနှိမ့်တတ်ကြအောင်နော်။ဒီတစ်ပတ်ဂျန်စီစီစဉ်မှာတော့မြန်မာနိုင်ငံတောင်ဘက်အစွန်းမှာရှိတဲ့ဆလုံးရွာလေးတွေကလူငယ်တွေနဲ့ဖွဲ့စည်းထားတဲ့အမိုက်ကောက်အဖွဲ့လေးကြောင်းပြောပြမယ်။
အားလုံးမင်္ဂလာပါခင်ဗျာကျွန်တော်နာမည်ကတော့တားလင်းဖြစ်ပါတယ်ဟုတ်ကဲ့အခုကျွန်တော်လက်ရှိဒီ NYB ဆိုပရိုက်တာအမိုက်ရှိမှမဟုတ်အဖက်မှာပေါ့နော်ကြားရမရဆိုပြီးတော့ဘူးလွဲဥက္ကဋ္ဌအနေဖြင့်ကျွန်တော်တို့ယူထားတဲ့အထက်မှာကျွန်တော်ကကြားတက်တဲ့ဥက္ကဋ္ဌအနေဖြင့်တော်ယူထားပါတယ်ဟုတ်ကဲ့
လက်ငန်းရွာလीကဘာကျော်ရင်းငုံသမားတွေအကြိုက် Black Rock ဆိုတဲ့ကျွန်းစုလေးနာမှာရှိတာတဲ့
ရွာရဲ့ပုံစံကတော့ကျွန်တော်တို့ဒီဟိုမြိတ်ကျော်စုထဲမှာပါတယ်ဒါပေမဲ့ကျွန်တော်တို့မြိတ်ကျော်စုရဲ့အန်တမန်ပင်လယ်ထဲမှာပေါ့အနောက်ဖက်ကျဆုံးကျော်တွေထဲမှာပါတယ်ပေါ့နော်လက်ငန်းကျော်စုကကျော်စုလေးပဲပေါ့နော်ဒီကျွန်တော်တို့ရဲ့အနောက်မှာဆိုရင်ဘာဟိုကြောဆိုတာဘာလို့မရှိတော့ဘူးအနောက်ဖြစ်တဲ့တဲမှာပေါ့နော်ဒါပေမဲ့တခုတော့ရှိတယ်ကဘာကြောရင်းငုတ်သမားတွေရားပါတော့ဒီ Black Rock ဆိုတဲ့ဟိုတောင်ကျောက်ပုံလေးတစ်ခုပဲကြာပြီးပေါ့နော်ဒီကျွန်တော်တို့ဒီလက်ငန်းရွာရဲ့အနောက်ဖက်မှာဆိုရင်ကျန်တာဘာလို့မရှိတော့ဘူးဟုတ်ကဲ့ဆလုံးလူမျိုးအများဆုံးနေထိုင်တာပေါ့နော်ဒါပေမဲ့ဗမာလူမျိုးတွေလည်းစီးပွားရေးလောက်ရင်းနဲ့ဒါအတီးကြကြနေတဲ့လူတွေလည်းရှိကြတယ်ဟုတ်ကဲ့အဲ့ခြေကတရားပေါ့နော်ဟုတ
်လူငယ်တွေနဲ့ပထမဆုံးဖွဲ့စည်းထားတဲ့အမိုက်သိန်းအဖွဲ့လေးဖွဲ့ပစ်ပုံလေးလည်းနားထောင်ကြည့်ပါဦး
ကျွန်တော်တို့ဒီကျိလက်ဒေတာတွေမှာဆိုရင်အမိုက်နဲ့ပတ်သက်တဲ့စိုးကျိုးတွေကိုပေါ့နော်ဟိုပြည်သူလူထုတွေအားပြောအတွင်းကြကြနားလည်သိရှိမှုကမရှိဘူးအဲကြောင့်မို့အမိုက်ကိုဘယ်လိုပြောမလဲစနစ်တကျစော့ပြစ်မှုလည်းမရှိဘူးဟိုအမိုက်သိတဲ့စနစ်ကတော့မရှိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကိုထုကိုထပ်တနိုင်တဲ့ပိုင်းနဲ့ကျွန်တော်တို့တိန်းတာတော့ရှိတယ်ဒါပေမဲ့နီးစနစ်မကြဘူးဒါပေမဲ့နောက်ပိုင်းတတ်မြတ်မှာနေနီးစနစ်ကူညီတွေဟိုဘယ်လိုပြောမလဲအမိုက်အိုက်တန်ရောက်အမိုက်သိတဲ့စနစ်တို့ဒီဟာတွေပေါ့နော် identify ရှင်ကျွန်တော်တို့ဒီဟာနီးစနစ်တွေပြီးတော့ဒီညွှေးလုတ်တဲ့အနည်းစနစ်တွေပြီးတော့ဘလို့အမိုက်ဘလို့ creature စိတ်ထားရမလဲဆိုတဲ့နည်းစနစ်တွေပြီးတော့အကုန်လုံးပေါ့နော်နည်းစနစ်တွေစနစ်တကျတော့ဒီအပတ်မြန်မာကနေကူညီပေးတယ်ပြီးတော့အမိုက်ဘလို့ဖြစ်စီရမလဲဆိုတာဟာဒီနည်းစနစ်တွေပေးစိတ်ကူညီပေးတယ်ဟုတ်ကဲ့ဒီကနေမှတော့ဆက်ကျွန်တော်တို့ဒီကနေလုတ်ပေးလုတ်လိုက်တာပေါ့နော်ဒီ pressure ဖြစ်တာပေါ့ဟုတ်ကဲ့
တငါရဆိုတော့လေအမျိုးသားအများစုကပင်လယ်ထဲကိုထွက်ကြရတဲ့အခါကျတော့ဒီအမိုက်သိန်းအဖွဲ့ကိုဦးဆောင်တဲ့သူတွေထဲမှာအမျိုးသမီးတွေလည်းပါတယ
်အမျိုးသားနဲ့ဟိုမြောက်ပူတွေဥက္ကဋ္ဌဖြစ်တာပေါ့ဒီမှာရှင်ပို့ပြီးတော့ကျွန်တော်တို့ရဲ့လုပ်ငန်းစဉ် process ကိုပို့ပြီးတော့အင်းမတူတဲ့ deadline တွေနဲ့ပို့ပြီးတော့ခက်ခဲတွေကြော်လွားနိုင်မှချင်လို့အဲ့လိုပူတွေဥက္ကဋ္ဌအဖြစ်အမျိုးသီးနဲ့အမျိုးသားနဲ့မြောက်ဟိုပူတွေခတ်ထားတာရှိတယ်ဒါပေမဲ့အမိုက်သိန်းရမှာတော့အမျိုးသားနဲ့အမျိုးသမီးတော့ခွဲခြားပြီးတော့အလုပ်တာမရှိဘူးနော်ဒါပေမဲ့တစ်ခုရှိတာကဒီပြမကတငါရဖြစ်တဲ့အတွက်တငါလုပ်ငန်းနဲ့အသက်ဆက်အသက်မွေးကြတော့ဒီအမျိုးသားတွေကအများအားမရှိနိုင်ဘူးပေါ့နော်အမိုက်သိတဲ့အခါတိုင်းမရှိတော့အမျိုးသမီးတွေအများဆုံးပဲဥဆောင်ပြီးလုပ်ရတယ်ဟုတ်တယ်ဒီအဖွဲ့စီကိုစာဖွဲ့ခဲ့တာတော့အလူငယ်မျိုးသမီးမျိုးသား28ယောက်နဲ့ကျွန်တော်တို့စာပြီးဖွဲ့ခဲ့တာဆိုတော့ဟုတ်
အိမ်ကြီးကထွက်တဲ့အမိုက်တွေလမ်းမပေါ်ကအမိုက်တွေကိုလိုက်ကောက်ဖို့ဆိုတာကတုံတန်ဘူးမလုပ်နိုင်ဘူးလीအဲ့ဒီအလုပ်ကိုလူငယ်တွေကဥဆောင်ပြီးတော့လုပ်တဲ့အခါမှာဘလို့အခက်ခဲတွေနဲ့ကြုံခဲ့ရလဲ
ဒီဟိုစတင်ဖွဲ့စီတဲ့အချိန်တုန်းကတော့ဒီပူပေါင်းဆောင်ရွက်အားနဲ့အပိုင်းလို့တွေ့ရတယ်ပေါ့နော်ဒါပေမဲ့အခုဆိုရင်ပြီးတော့အရင်ကဆိုရင်ကျွန်တော်တို့ဒီစားပြီးတော့စားတဲ့အချိန်တော့ဆိုရင်ကျွန်တော်တို့ဒီအမိုက်ခွဲချပြီးပြစ်ဖို့အတွက်ကိုကျွန်တော်တို့အသိပညာပေးလုပ်ငန်းစဉ်တွေပေါ့နော်ကျွန်တော်တို့အစင်မပြတ်လို့ရတယ်အခုနောက်ပိုင်းတရားတွေကျွန်တော်တို့သိလာကြတော့ဒါကိုကျွန်တော်တို့ပို့ပြီးတော့လှုပ်လို့ regular တွေရှိရဟုတ်ကဲ့ကျွန်တော်တို့ဒီအခက်ခဲကတော့ဟိုအများကြီးတော့ရှိတယ်အခက်ခဲအများကြီးရှိတယ်နောက်ဒီကျွန်တော်တို့အဓိကပေါ်လင်းဆိုအခက်ခဲဆိုတာကတော့ဘယ်လိုပြောမလဲဒီအမိုက်ဆိုနဲ့အမိုက်ချောက်ကိုမခွဲပြီးမပြတ်ပဲနဲ့ကျွန်တော်တို့ဒီစားခြင်းစားချက်အမိုက်တွေပြီးတော့ဒီအမိုက်ဆိုတွေဒီဟာပြီးတော့ plastic နဲ့ရောပြီးပြတ်တယ်ပြီးတော့ plain တို့ပါတော့ပေါ့နော်ဒီဟာတွေရောပြီးထက်တာတွေရှိတယ်အခုလည်းအနေအချင်းရှိတယ်ပေါ့နော်အရင်ကတော့ပုံများတာပေါ့ကျွန်တော်တို့မီးဆိုးတဲ့အချိန်မှာကျွန်တော်တို့ဒီဒီဟာတွေကိုကျွန်တော်တို့တကူတကပြန်ပြီးတော့ plastic နဲ့ဒီအမိုက်ဆိုအမိုက်ချောက်ပို့ပေးပြီးမှကျွန်တော်တို့ခွဲရတဲ့အနေထားမှာဆိုတော့အာကျွန်တော်တို့လုပ်ငန်းစဉ်လည်းကြာတယ်အမိုက်မိဆိုရမှာကျွန်တော်တို့ပို့ပြီးတော့ဒီကက်မီကယ်ဓာတ်လေးပို့ပြီးတော့ကာဗွန်ဓာတ်ငွေ့ပို့ပြီးတော့ထွက်တဲ့အနေထားပို့ရှိတယ်ဟုတ်ကဲ့
ကောက်လို့ရလာတဲ့အမိုက်တွေကိုဘလို့ပုံစံနဲ့စွန့်ပစ်ကြလဲ
အမိုက်ကိုကျွန်တော်တို့ပီတာဒီခရက်ချာစွန့်ချန်စိတ်ပါပြီးတော့ပလင်းကျွန်တော်တို့ဘန်တာကြီးကျွန်တော်တို့ရဲ့ရံပုံငွေအတွက်ပေါ့နော်အခုကျွန်တော်တို့ဖွဲ့ရံပုံငွေအတွက်ဟိုပလင်းတွေပြန်ရောင်းဖို့အတွက်လေးရယ်ပြီးတော့ plastic ဘူးတွေလည်းအဲ့လိုပြန်ခွဲထုတ်တာရှိတယ်ပြီးတော့လောကအသုံးမလို့တော့တဲ့ plastic အမိုက်တွေမှာကျွန်တော်တို့က70 degree celsius လောက်ရှိတဲ့မီးအပူချိန်နဲ့ကျွန်တော်တို့မီးဆုပ်ဖြစ်စီတာပါဟုတ်ကဲ့
ဒီလိုလူငယ်တွေရဲ့ဥဆောင်မှုအောက်မှာရက်ရွာတွေကအမိုက်စွန့်ပစ်တဲ့ပုံစံကလည်းပြောင်းသွားတယ
်တဲ့။ Yeah, ဘီဟေဗီယာချက်ကတော်တော်လေးပြောင်းလဲလာတယ်လို့မြင်တယ်ပေါ့နော်။သူတို့အရင်ကဆိုရင်အမိုက်ကိုကျွန်တော် သူစီစနစ်မရှိပဲပေါ့နော်ဒီလမ်းပေါ်မှာဖြစ်ဆိုဖြစ်တယ်လို့ပြတ်တဲ့အကြအနေအခုစရင်ကျွန်တော်တော်တော်များများမကလေးတော်တော်များများမှတွေးလာရတယ်အားလုံးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့တော်တော်များများမှတွေးလာရတဲ့အကြတော့ဒီအမိုက်အိတ်ထဲကိုပြစ်တာတို့ပလတ်စတစ်အမိုက်အိတ်တွေကိုပြီးတော့အမိုက်ပုံထဲကိုပြစ်တာတို့အဲ့ဒါတော်တော်တိတိတသားအနေနဲ့မြင်လာရတယ်ဟုတ်တယ်လူငယ်တွေနဲ့ဖွဲ့စည်းတဲ့အန်နာပြီးတဲ့အဖွဲ့ကိုပဲရရရဲ့တုတ်ပြမှုကတော့ကျွန်တော်တို့ညှောလဲထားတာတဲ့အများကြီးအရင်ညှောလဲထားတာတဲ့အများကြီးပို့ပြီးတော့ကောင်းလာတယ်ဟုတ်တယ်
ကဲဂျန်စီတို့ရေစလုံးလူမျိုးအများစုနေထိုင်တဲ့လက်ငန်းရွာကအမိုက်သိန်းတဲ့အဖွဲ့လေးအကြောင်းကိုကြားခဲ့ကြရတာเนาะနောက်တစ်ပတ်ဒီအတွက်လဲဂျန်စီရှိနေပါတယ
်အခုတော့တပတ်တွင်အားကစားသတင်းတွေကိုကြည့်အောင်ပါဗျာစပိန်နဲ့ဘာစီလိုနာအသင်းရဲ့ကန်နဝင်ဘောလုံးသမားအန်ဒရေအီနီယက်စတာကဘောလုံးသမားဘွားကနေအနားယူလိုက်ပါတယ်ဘရာဇီးလ်အသင်းရဲ့တိုက်စစ်မှုဗီနီရှက်စ်ဂျူနီယာကတော့လာမယ့်ကမ္ဘာ့ဖလားချစ်စစ်ပွဲနဲ့လွဲချော်သွားပါတယ်ဒီလိုသတင်းတွေကိုစူးစိပြီးကွယ်နိုင်ကတင်ပြထားပါတယ်ဗျာ
စပိန်သင်းကိုကမ္ဘာ့ချန်ပီယံဖြစ်အောင်လုပ်ပေးခဲ့တဲ့ဘာစီလိုနာနဲ့စပိန်ကွင်းလယ်လူအန်ဒရေအီနီယက်စတာဟာဘောလုံးသမားဘွားကနေအနားယူလိုက်ပါပြီ။သူ့အနေနဲ့ဘောလုံးသမားဘွားကနေအနားယူပြီလို့အီနီယက်စတာဟာအော်တိုဘာ၈ရက်နေ့အင်္ဂါနေ့ကကြေညာလိုက်တာပါ
။ Me supongo que me permitiréis que me emocione hoy. Nunca pensé.
သူ့အနေနဲ့ဒီလိုနေမျိုးရောက်လာလိမ့်မယ်လို့တကယ်ကိုဘယ်တော့မှမမျှော်လင့်ခဲ့ကြအောင်ဒါပေမဲ့သူ့ရဲ့အိမ်မက်တွေအတိုင်းဘောလုံးသမားဖြစ်ခွင့်ရတဲ့အတွက်ဝမ်းသာတယ်လို့ Iniesta ကပြောသွားတာပါ Iniesta အနားယူသွားတဲ့ပုံမှာ Messi ပါဝင်ကစားသမားတွေတော်များများကဂုဏ်ပြုစကားတွေပြောကြခဲ့ပြီးတော့ Barcelona ရဲ့ပြိုင်ဘက်တွေဖြစ်ကြတဲ့ Real Madrid နဲ့မြို့ကန်ပြိုင်ဘက် Espanyol အသင်းတွေကလည်းတရားဝင်ကြေညာချက်ထုတ်ပြီးတော့ Iniesta ကိုဂုဏ်ပြုခဲ့ကြပါတယ်Messi ကတော့ Iniesta ဟာမယုံနိုင်စရာကောင်းတာတွေကိုအများဆုံးလုပ်ပြနိုင်ခဲ့တဲ့အသင်းပေါ်တစ်ယောက်ဖြစ်ပြီးတော့သူနဲ့ကစားရတာကိုအကြိုက်ဆုံးဖြစ်ကြောင်းနဲ့ဘောလုံးပွဲတွေနဲ့အတူသူတို့အားလုံး Iniesta ကိုသတိရနေမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ် Iniesta ဟာ2010ကမ္ဘာဖလားဖိုင်နယ်မှာစပိန်အသင်းအတွက်တစ်လုံးတည်းသောအနိုင်ကိုကိုတွင်းပြီးတော့ကမ္ဘာဖလားကိုယူပေးခဲ့ပြီးတော့စပိန်အသင်းနဲ့အတူ Euro 2008နဲ့2012ဥရောပဖလားတွေကိုလည်းအနိုင်ရခဲ့တာဖြစ်ပါတယ်ဒါပြင်သူဟာဘာစီလိုနာအသင်းနဲ့အတူ Champions League ဖလားကိုလည်း၄ချိန်ရခဲ့ပြီးတော့ပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်အတွင်းမှာကမ္ဘာအကောင်ဆုံးအလယ်တန်းကစားသမားတွေထဲကတဦးဖြစ်ခဲ့ပါတယ်ခင်ဗျာဒီဘက်ယောပကဘောလုံးပွဲတွေဘက်မှာတော့နာမည်ကြီးကစားသမားတချို့နိုင်ငံတွေရခဲ့ကြပါတယ်ဖရဇိုတိုက်စစ်မှုဗနေရှက်စ်ဂျူနီယာကတော့လေဗင်းတန်ရသွားတဲ့ကြောင့်လာမယ့်ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ပါဘူးဗနေရှက်စ်ဂျူနီယာဟာပြီးခဲ့တဲ့စနေနေ့ကဗယ်လာရီယာကိုအိမ်ခွေမှာ၂ဂိုးခွင့်ရှိတဲ့နိုင်တဲ့ပွဲမှာတရားရသွားခဲ့တာဖြစ်ပါတယ်။ဒါကြောင့်ချီလီတို့ပီရူတို့နဲ့ကစားမဲ့ဘရာဇီးလ်ရဲ့လာမယ့်ကမ္ဘာဖလားခြေစစ်ပွဲမှာဝင်မကစားနိုင်တော့ဘူးလို့ဘရာဇီးဘောလုံးဖွဲ့ချုပ်ကတနင်္ဂနွေနေ့ကထင်ကြပါတယ်။အခုလို Vinicius Junior လည်းရပြီးတော့မကစားနိုင်တဲ့အတွက်အခုဆိုရင် Brazil သစ်မှာလည်းရရပြီးတော့အစားထိုးလိုက်ရတာလည်း၄ယောက်ရှိသွားပြီဖြစ်ပါတယ်။သူနေရာမှာ Fulham ကွင်းလယ်ကစားသမား Andres Pereira နဲ့အစားထိုးလိုက်တယ်လို့ Brazil ဘောလုံးဖွဲ့ချုပ်ကပြောပါတယ်။2026ကမ္ဘာဖလားအတွက်တောင်အမေရိကသို့ခြေစစ်ပွဲတွေမှာ Brazil သင်းဟာ10ပွဲမှာ10မှတ်ပဲရထားတာကြောင့်အခုဆိုရင်အဆင့်5မှာရောက်နေပါတယ်။တောင်အမေရိကသုံးက10သင်းတဲကထိပ်ဆုံး6သင်းပဲလာမယ့်2026ကမ္ဘာဖလားကိုတိုက်ရိုက်ခြေစစ်ပွဲအောင်မှာဖြစ်ပါတယ်။အချိန်တွေမှာပဲ Real Madrid သင်းက Spain ညာနောက်ခံလူ Dani Carvajal ဟာလည်း Villarreal နဲ့ပွဲမှာဒူးဒံရရသွားခဲ့ပါတယ်။ကဘာဟာလည်းအချိန်ပိုမှာ Villarreal ကစားသမား Jeremy Pino နဲ့ဘောလုံးရှင်တွေရဲ့ညာဘက်ဒူးအယွတ်ကျော်လာရရသွားခဲ့တာဖြစ်ပြီးတော့ကွင်းထဲကနေလည်းထန်းစင်နဲ့ထုတ်သွားခဲ့ရပါတယ်။ဒါကြောင့်ကဘာဟာရဲ့ဒူးကိုခွဲစိတ်ကုသမှုလုပ်ရမှာဖြစ်တယ်လို့လည်း Real သင်းကပြောပါတယ်။ကဘာဟာအခုလိုဒူးခွဲစိတ်ရမှာဖြစ်တဲ့အတွက်သူဟာဘောလုံးကစားတာကနေအနည်းဆုံး၈လလောက်အနားယူရဖို့ရှိတယ်လို့လည်းခန့်မှန်းနေကြပါတယ်။အခုလိုကမ္ဘာဒဏ်ရာရသွားတဲ့အတွက် Real အသင်းဟာနောက်တန်းမှာအပြည့်ဖို့လိုနေပြီးတော့ Liverpool အသင်းမှာကစားနေတဲ့ England နောက်တန်းလို Alexander Arnold ကိုလာမဲ့ January အပြောင်းအရွှေ့ဈေးကွက်မှာခေါ်လာနိုင်တယ်လို့သတင်းတွေလည်းထွက်ပေါ်နေပါတယ် Real အသင်းဟာ Arnold ကိုခေါ်ဖို့အတွက်အစောပိုင်းကတည်းကစိတ်ဝင်စားနေတာဖြစ်တယ်လို့သတင်းတွေထွက်နေတာကြောင့်အခုလိုအခြေအနေမျိုးမှာပို့ပြီးတော့ဖြစ်လာနိုင်ခြေရှိတယ်လို့လည်းခန့်မှန်းနေကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲ Real အသင်းဟာ Carvajal ရဲ့စာချုပ်ကို2026အထိဆက်ပြီးတော့တိုးလိုက်တယ်လို့လည်းကြေညာလိုက်ပါတယ်ခင်ဗျာရီယယ်တင်ကအထားရတဲ့ကစားသမား2ဦးဒဏ်ရာရရသွားတဲ့အချိန်မှာရီယယ်ရဲ့ပြိုင်မကြီးဘာစီလိုနာအသင်းကစပိန်တိုက်စစ်မှု Ferran Torres ဟာလည်းပေါင်းရင်းကျော်ဒဏ်ရာရသွားခဲ့လို့အချိန်တော်ကြာနားယူရနိုင်ပွဲရှိနေပါတယ်
ပရန်တိုရက်စာတင်းငွေနေတွေကအလဘက်ကို3ဂိုးကိုမရှိနဲ့နိုင်တဲ့ပွဲမှာပွဲစပြီး9မိနစ်မှာပဲပေါင်တွင်းကျော်ဒဏ်ရာရသွားခဲ့တာပါဘာစလိုနာအသင်းကတော့တိုရက်စ်အနေနဲ့အချိန်ဘလောက်ကြာကြာအနားယူရမယ်ဆိုတာအတိအကျမပြောပေမဲ့လည်းစပိန်သတင်းမီဒီယာတွေကတော့နှစ်လလောက်အနားယူရနိုင်တယ်ဆိုပြီးတော့ခန့်မှန်းနေကြပါတယ်အသက်24နှစ်ရှိဖြစ်တဲ့တိုရက်စ်အခုလိုဒဏ်ရာရသွားတာကြောင့်သူဟာစနေနေ့မှာကစားမဲ့ဒန်မတ်နဲ့ပွဲနဲ့လာမယ့်အင်္ဂါနေ့မှာကစားမဲ့ဆာဗီးယားနဲ့ပွဲတွေမှာစပိန်အသင်းကနေဝင်ကစားနိုင်တော့မှမဟုတ်ဘူးလို့စပိန်နီးပြလူးဝစ်ဂျာလာဖွန်တေကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကလည်းမန်စီးတီးအသင်းကအားထားတဲ့စပိန်ကွင်းရဲ့လူရိုဒရီနဲ့ဘာစလိုနာဂိုးသမားအန်ဒါတန်စတေဂန်တို့လည်းဒူးယိုဂျော်ဒန်အားတွေရခဲ့ကြပြီးတော့ဒီဘောလုံးရာသီအကုန်ထိဆက်ကစားနိုင်တော့မှမဟုတ်ပဲနားတော့မှဖြစ်ပါတယ်။အခုတော့မှကစားသမားတွေဒဏ်ရာတွေပြင်းပြင်းထန်ထန်ရတာတွေဇက်တိုက်ဆိုးလို့တွေ့လာနေရပြီးတော့အခုလိုဒဏ်ရာရတာတွေဟာကစားသမားတွေအနေနဲ့ကစားရတဲ့ပွဲဆက်တွေများပြီးတော့အနားယူရတဲ့အချိန်နည်းတာကြောင့်ဖြစ်တယ်လို့သုံးသပ်ပြောဆိုတာတွေလည်းရှိလာနေပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကလည်းကစားရတဲ့ပွဲတွေများတာနဲ့ပတ်သက်ပြီးတော့ကစားသမားတွေဘက်ကရောနှီးပြတွေဘက်ကပါဘောလုံးပွဲစီစဉ်သူတွေနဲ့ဘောလုံးအာဏာပိုင်တွေအပေါ်မှာဝေဖန်ပြောဆိုမှုတွေရှိလာနေပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့1980ပြည့်လွန်နှစ်တွေကနယ်သာလန်အသင်းရဲ့နာမည်ကြီးဘောလုံးသမားတစ်ဦးဖြစ်တဲ့ယိုဟန်နီစ်ကင်ဟာတနင်္လာနေ့ကပဲခေါ်ဆောင်သွားခဲ့ဖြစ်ပါတယ်။အသက်83နှစ်ရှိဖြစ်တဲ့နီစ်ကင်ဟာအယ်ဂျီးရီးယားနိုင်ငံမှာဘောလုံးနည်းပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းအတွက်လုပ်နေစဉ်မှာပဲကွယ်လွန်သွားခဲ့တာဖြစ်တယ်လို့နယ်သာလန်ဘောလုံးအဖွဲ့ချုပ်ကနယ်လာနေမှာကြေညာပါတယ်။အခုလိုနီစကင်ကိုရုတ်တရက်ဆုံးရှုံးလိုက်ရတဲ့အတွက်ဖော်ပြတတ်လောက်အောင်ဝမ်းနဲ့ချေခွဲရတယ်လို့နယ်သာလန်ဘောလုံးအဖွဲ့ချုပ်ကပြောပါတယ်။လက်ရှိနယ်သာလန်အသင်းရဲ့နီးပြရော်နယ်ဒိုကိုမန်ကတော့နီစကင်ဟာသူအားကြရဆုံးဘောလုံးသမားတစ်ဦးဖြစ်တယ်လို့ပြောပါရယ်
။နာယာယာဆာရှီ klein jungenchen football hier auf straat und
ကျွန်တော်တို့ခလေးဘောကလမ်းပေါ်မှာဘောလုံးတွေကန်ကြတဲ့အခါမှာဘသူကရိုဟန်ခရိုက်ဖြစ်ခြင်းလဲဘသူကဝီလျံဘန်ဟန်နီဂန်ဖြစ်ခြင်းလဲဒီလိုမေးချပြောကြတဲ့အချိန်ဒီမှာကျွန်တော်ကတော့အများနဲ့နီစကင်ပဲဖြစ်ခြင်းခဲ့တာပါ။သူ့ရဲ့ကစားပုံကိုကျွန်တော်ရမ်းကြိုက်ပါတယ
်။နီစကင်ကွယ်လွန်သွားခဲ့တဲ့အပေါ်မှာအသင်းဟောင်းတွေဖြစ်တဲ့Ajax Amsterdam အသင်းနဲ့ Barcelona အသင်းတွေကလည်းဝမ်းနဲ့ကြေကွဲကြောင်းတွေပြောထားပါဗျ။ Niske ဟာ Netherlands အသင်းနဲ့1984နဲ့88ကမ္ဘာဖလားတွေမှာ final နှစ်ကြိမ်တက်ခဲ့ပြီးတော့1984 final မှာ Germany ဘက်ကို penalty ကနေတဆင့်ဂိုးသွင်းခဲ့တာလည်းဖြစ်ပါတယ်။ Niske ဟာ Netherlands အသင်းအတွက်စုစုပေါင်း49ပွဲကစားပေးခဲ့ပြီးတော့18ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့တားမြစ်ဆေးသုံးလို့ဆိုပြီးတော့ဘောလုံးကစားတာကနေ၄နှစ်ကြာပြိပင်ခံထားတဲ့ပြင်သစ်လက်ရေးစင်ပေါ့ပေါ့ဘွားရဲ့ပြစ်ဒဏ်ကိုနိုင်ငံကအစားခုံရုံ CS ကရှော့ချပေးလိုက်ပါတယ်ပေါ့ဘွားဟာအီတလီစီးရီးကယူဗန်တက်စ်အသင်းမှာကစားနေစဉ်တားမြစ်ဆေးသုံးဆွဲခဲ့တယ်ဆိုပြီးတော့အီတလီနိုင်ငံရဲ့တားမြစ်ဆေးသုံးဆွဲမှုတိုက်ဖြတ်ရေးအေဂျင်စီကသူ့ကို2023စက်တင်ဘာမှာဘောလုံးကစားတာကနေ၄နှစ်ပြိပင်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ပေါ့ဘွားကသူ့အနေနဲ့တားမြစ်ဆေးကိုရွေကျက်ရှိရှိသုံးဆွဲရမဟုတ်ပဲသူ့ဆရာဝန်ရဲ့ဆေးညွှန်းညောင်းဖြစ်တဲ့ဆိုပြီးတော့ CAS ကိုအယူခံဝင်ခဲ့ပါတယ်ဒီပေါ်မှာကျွမ်းကျင်သူအတော်များများကလည်းလက်ခံခဲ့ကြတဲ့အတွက်သူ့ရဲ့ပြစ်ဒဏ်ကိုရှော့ချပေးဖို့ CAS ကပြီးခဲ့တဲ့သတင်းပတ်ကပဲဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒါကြောင့်သူ့အနေနဲ့လာမယ့် match လကစပြီးဘောလုံးပြန်ကစားနိုင်တော့မှာဖြစ်တယ်ဆိုတာပြောကြရနေပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com email ကိုစာရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လင်းချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချုပ်ကိုကျွန်တော်ကပဲပြန်လည်တင်ပြပါမယ်။မြန်မာအကြက်တဲဖြစ်ရှင်းရဒေတာရင်းတင်ငယ်ရေးအတွက်အရေးပါကြောင်းအင်ဒိုနီးရှားဒုသမရကလာအိုနိုင်ငံ VN ချင်းမှာဖြစ်လို့တဲ့44ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာဗုဒ္ဓဦးနေ့ကပြောလိုက်ပါတယ်။ဒေတာတွေမှာနိုင်ငံတကာဥပဒေကိုလေးစားလိုက်နိုင်တဲ့မြမအချက်တဲဖြည့်ရှင်းရေးဟာအာဆီယံမြန်ဆိုင်နေရတဲ့ဒေတာတွေတည်ငြိမ်အေးချမ်းမှုအတွက်အဓိကစိန်ခေါ်မှုကြီးနှစ်ရပ်ဖြစ်နေကြောင်းလည်းပြောပါရယ်။ဒီချိန်ထဲမှာပဲအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကမြမအရေးနဲ့ပတ်သက်ပြီးသူ့ရဲ့လာအိုခီးစဉ်အတွင်းဒေတာတွေခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးမှာရှိကြောင်းနဲ့အိန္ဒိယအနေနဲ့မြမအချက်တဲတွေတွေ့ဆုံဆွေးနွေးနီးလန်းနဲ့ပဲအဖြေရှာဖို့ခိုင်ခိုင်မာမာရပ်တည်ပေးနေကြောင်းအိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ကပြောပါရယ်။တခါအရှိအလဲပိုင်းကသတင်းတပုတ်မှာတော့အစ္စရေးကအီရန်ရဲ့မကြာသေးခင်ကမစ်ဆိုင်းဒုံးတိုက်ခိုက်မှုတွေအတွက်တုံ့ပြန်မှုစဉ်းစားနေချိန်မှာပဲဂါဇာနဲ့လေဗနွန်မှာဆက်လက်ထိုးစစ်ဆင်နေပြီးဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအဲ့ဒီချိန်အတွင်းမှာပဲအိန္ဒိယအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့တယ်လီဖုန်းကနေဆက်သွယ်စကားပြောခဲ့ပါတယ်ခင်ဗျာထိတ်တန့်သတင်းတွေကတော့တောက်ပါပဲခင်ဗျာ
ကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်စီစဉ်နေမပြီးခင်အခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်အစီအစဉ်ထုတ်လွှင့်မှုကကိုဆောင်မှုကျော်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီငယ်ပါဗျာ View American တိုင်းရမနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပြစီဒေါက်တာရှင်နေတဲ့ကွာမြန်မာပြည်သူပြည်သားအလုံးဘေးရန်ကြီးရဲ့ကင်းကျန်းမာကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်ကြည့်ရှုအားပေးတဲ့အတွက်